Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်2019ခုနှစ်မတ်လ20ရက်တနင်္လာနေ့မနက် February အစည်းအဝေးကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီ။ line meter 3240 49ပြင် VOA Facebook စာမျက်နှာ VOA Burmese News မှာလည်းတိုက်ရိုက်ဖမ်းယူနိုင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျွန်မကခင်မြတ်သက်ပါဒီမနေ့ကသတင်းတွေကိုမတ်အင်ဂျင်နိုင်နဲ့အတူကြီးညာပေးမှာပါ။သမ္မတဟောင်းဘဲရက်အိုဘားမားတယ်လီဖုန်းခိုးနားထောင်တယ်လို့သမ္မတထရမ့်ဆွဆွဲထားတာကိုစစ်ဆေးဖို့အတွက်ထောင်လိုင်းအကြီးခဲဟောင်းနှစ်ယောက်ဟာအောက်လွတ်တော်စုံစမ်းရေးကော်မတီရှေ့မှောက်မှာဒီကနေ့ကြားနာဖို့ရှိပါတယ်။ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေဟာမြန်မာနိုင်ငံနှစ်ရက်ကြာခီးစဉ်ဖြစ်တဲ့ဒီကနေ့တနင်္ဂနွေနေ့မှာမြန်မာနိုင်ငံကိုရောက်ရှိလာပြီးဖြစ်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ရဲ့အာရှ၃နိုင်ငံခီးစဉ်ကတော့အဆုံးသတ်သွားပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှတ်ခွန်ရယ်
။ကောင်းပါပြီရှင်။အခုမနက်ခင်းနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့တန်လွင်မြေကုဒရအမိခော့တွင်ရေးဒေသခံတွေရဲ့စန္ဒဖော်ထုတ်ကန့်ကွက်မှုနဲ့ပတ်သက်လို့မွန်ပြည်နယ်ဝန်ကြီးချုပ်ကအခုလိုပြောပါတယ်
။ပြည်နယ်အနေနဲ့ဒါကစီးပွားတိုးတက်တဲ့လူမှုဘဝတိုးတက်ဖို့အတွက်တရားဘူးပေါ်ပေါ်လာတဲ့တကြကျွန်တော်ဝန်မြဝန်တာဖြစ်ပါတယ
်နိုင်ငံတကာသတင်းတွေပြီးမှနားဆင်ရမှာဖြစ်ပါတယ်ရှင်အဲဒီနောက်နှင်းလာနေမနေ့ခင်းတိုင်းနားဆင်နေကြမြမအရေးစွန်းွေးကမ်းမှာတော့သမရဥထင်ကျော်လက်မှတ်ထိုးထုတ်ပြန်ထားတဲ့ပြပရင်းနှီးမြှုပ်နှံမှုဆိုင်ရာဥပဒေသစ်အကြောင်းကိုသိကြရမှာပါဒီလိုအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးတော့မလ20ရက်တနင်္လာနေ့မနေ့ဖက်ထိတ်တန်းရောက်မြမနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မြို့သက်နဲ့မတ်အင်ဂျင်နိုင်တို့ကကြီးညာပေးပါမယ်ရှင်
မနေ့ကသမ္မတရွေးကောက်ပွဲမှာတိုင်ငင်သတင်းဘက်တွေအတွင်းမှာသမ္မတဟောင်းဘဲရက်အိုဘားမားကနယူးယောက်ကထရမ့်တာဝါဌာနချုပ်ကတယ်လီဖုန်းတွေကိုခိုးနှားထောင်ခဲ့တယ်ဆိုတဲ့တက်သေးမခိုင်လုံနဲ့ပြင်းထန်တဲ့ဆွဆွဲခြင်းနဲ့ပတ်သက်ပြီးအခြေအနေမှန်ကိုသိရဖို့အဓိကကဏ္ဍမှာရှိနေတဲ့အရာရှိကြီးနှစ်ဦးရဲ့ကြားနာပွဲကိုဒီကနေ့တနင်္လာနေ့မှာပြုလုပ်မှာဖြစ်ပါတယ်တကယ်လို့ဒီလိုခိုးနှားထောင်မှုတကယ်ဖြစ်ခဲ့တယ်ဆိုရင် FBI ထောက်လင်းဌာနအကြီးအကဲ James Comey နဲ့ NSA အမျိုးသားလုံခြုံရေးဌာနအကြီးအကဲရဲတပ်ဗိုလ်ချုပ်ကြီး Michael Rogers တို့နှစ်ဦးလုံးတိရှိမှာဖြစ်ပြီးသူတို့နှစ်ဦးစလုံးဟာတနင်္လာနေ့မှာအောက်လွတ်တော်စုံစမ်းရေးကော်မတီရှေ့မှောက်မှာထွက်ဆိုလာမှာဖြစ်ပါတယ်။အခုလိုဆွဆွဲမှုနဲ့ပတ်သက်ပြီး Republican Party ကအောက်လွတ်တော်ဥက္ကဋ္ဌ Paul Ryan ပါတီကြီးနှစ်ရက်စလုံးကထိတ်တန့်အမတ်တွေအပြင်လွှတ်တော်နှစ်ရက်စလုံးကစုံစမ်းရေးကော်မတီတွေကလည်းအထောက်အထားမရှိကြောင်းပြောဆိုနေပေမဲ့ရုပ်သိမ်းပေးဖို့သမ္မတ Trump ကသတင်းနှစ်ပတ်ကြာသည့်တိုင်ညင်းဆိုနေဆဲဖြစ်ပါတယ်။သမ္မတ Trump ကမတ်လ၄ရက်နေ့ကလေးကအခုလိုဆွဆွဲပြောဆိုခဲ့တာပါ။တနင်္လာနေ့ကတော့အောက်လွတ်တော်စုံစမ်းအဖွဲ့ဥက္ကဋ္ဌဖြစ်တဲ့ Republican အောက်လွတ်တော်မှ Devin Nunes ကတော့သူတို့တောက်ကြံနေအထိရတဲ့အချက်လက်တွေရ Trump Tower ကိုအတန်ဖမ်းဖို့လုပ်တယ်ဆိုတာမဖြစ်နိုင်ဘူးလို့ပြောပါတယ်
။ Syria နိုင်ငံ Damascus မြို့ရောအစွန်ဖျားနေရာတွေမှာတနင်္လာနေ့ကအစိုးရတပ်တွေနဲ့သဘုံတပ်တွေတိုက်ပွဲပြင်းထန်ခဲ့ပါတယ်။ Damascus မြို့ရဲကိုသဘုံတွေဟာဥမင်လှိုင်ကောင်းတွေကနေတဆင့်ညာရင်းချင်းထိုးဖောက်ဝင်ရောက်လာပြီးအစိုးရတပ်တွေထိန်းချုပ်ထားတဲ့နေရာတွေကိုရုတ်တရက်အပြင်းထန်တိုက်ခိုက်ခဲ့တဲ့တိုက်ခိုက်ခဲ့ပြီးနောက်အခုလိုနှစ်ဖက်တိုက်ပွဲတွေပိုးပြီးပြင်းထန်လာတာဖြစ်ပါတယ်။တဘုံတွေဘက်ကဘုံထောင်ထားတဲ့ကားနှစ်စင်းနဲ့အတူအသေးခံဘုံခွဲတိုက်ခိုက်သူအများအပြားနဲ့စတင်တိုက်ခိုက်ခဲ့တာဖြစ်တယ်လို့ဗြိတိန်အခြေစိုက် Syria လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကပြောပါတယ်။ Damascus မြို့အပြင်နားမှာရှိနေတဲ့ Jobe တမိုင်းဝင်မြို့ဟောင်းကအဆောက်အုံတော်များများကိုတဘုံတွေသိမ်းပိုက်ခဲ့ပြီးအဲ့ဒီမြို့ရဲ့အရေးပါတဲ့နေရာတွေကိုလည်းလက်နက်ကြီးတွေ Rocket Launcher တွေနဲ့ပစ်ခတ်ခံခဲ့ရတယ်လို့မြို့ကန်တွေကပြောပါတယ်ရှင်။
2014ခုနှစ်တုန်းက ISIS သွေးကြွခေါင်းဆောင်အဘူဘေကာအယ်ဟဘဂတီကကာလီဖိတ်နယ်မြေဖြစ်နယ်ကျင်းပခဲ့တဲ့မူဆိုးမျိုးမှာတိုက်ပွဲတွေဖြစ်ပွားနေပြီးတနင်္လာနေ့ကမြို့နာကိုအီရတ်မြေပြင်တပ်တွေချင်းကပ်လာစင်မှာပဲရဟတ်ရင်တွေကမြို့ရဲကအယ်နူရီဘလီဝတ်တောင်းကိုနားကိုရော့ကက်လောင်ချာတွေနဲ့ပစ်ခတ်နေတာပါ။အယ်နူရီဘလီနားတဝိုက်မိခိုးမဲကြီးတွေပြည့်နေပြီးမှုန့်ပွင့်ပုံမိခိုးလုံးကြီးတို့ပါတွေ့နေရတယ်လို့ပဲရဟတ်ရင်တွေပြန်ဝန်းနေတဲ့ကြားကဒေတာကန်တွေကအထုပ်ပိုးတွေနဲ့ဘေးလွတ်ရာထွက်ပြေးနေကြပါတယ်။တနင်္လာနေ့နှောင်းပိုင်းမှာမိုးဆူရဲ့ပျက်စီးနေတဲ့တန်တရားကြီးနဲ့မီတာတရားလောက်အတွင်းကိုအီရတ်မြေပြင်တပ်တွေရောက်သွားခဲ့တာပါ။ချင်းမြောင်းနဲ့လမ်းတွေနဲ့လမ်းတွေပေါ်ထွက်ပြေးနေတဲ့ဒေတာကန်တိမ့်နေချီရှိနေတာမို့ဘလီနားထိအရောက်သွားဖို့ကြံ့ကြာနေတဲ့အပြင်ဂျီဟတ်စစ်သွေးကြတွေကထွက်ပြေးတဲ့ဒေတာဂန်တွေကိုလူသားတိုင်းတပွဲအတုံးချနေတာမျိုးအခက်ခဲတွေ့ရတယ်လို့ဗိုလ်ချုပ်ကြီးအဘတ်စ်အယ်ဂျူဘရီကပြောပါတယ်
။ပြင်သစ်နိုင်ငံပဲရစ်မြို့ကအော်လီလေစိတ်မှာအသေးပြက်ခတ်ဖမ်းဆီးခံခဲ့ရတဲ့အမျိုးသားဟာအတန်းဖက်တိုက်ခိုက်ဖို့သူ့ဆန္ဒအလျောက်ရုတ်တရက်အစီအစဉ်မရှိဘဲလှုပ်လိုက်တာလားဒါမှမဟုတ်အသေးချာအစီအစဉ်ဆွဲပြီးတိုက်ခိုက်ခဲ့တာလားဆိုတဲ့အပေါ်ပြင်သစ်အာဏာပိုင်တွေစုံစမ်းနေဆဲဖြစ်ပါတယ်။ပြင်သစ်နိုင်ငံဘွားဇီရက်ဘန် ဘယ်ဂါဆမ်ဆိုသူဟာစနေနေ့နေ့ပိုင်းကလေးစိတ်မှာအမျိုးသမီးစစ်တီထံကနေတနက်ကိုလူယူပြီးတော့အဲ့ဒီအမျိုးသမီးခေါင်းကိုတနက်နဲ့ချိန်ရွယ်ထားစင်မှာပြစ်ဒတ်ခံခဲ့ရတာဖြစ်ပါတယ်။ဇီယက်ဟာအကြမ်းဖက်တိုက်ခိုက်ဖို့ကြိုးစားစင်မှာအလာဖျားသခင်အတွက်တိတ်ဆုံးလူချောင်းအော်ဟစ်ကြွေးကြော်ခဲ့ပါတယ်။တူနီရှားမိဘကပောက်ဖွာလာပြီးအသက်39နှစ်အရွယ်ဇီယက်ဟာအစွန်းရောက်အစ္စလာမစ်တွေနဲ့အဆက်အသွယ်ရှိနိုင်တယ်လို့တန်တရားဖြစ်ခံထားရသူပါ။လေးစိတ်မှာခီးသွွားတွေကိုတနက်နဲ့ပစ်ခတ်ဖို့သူရည်ရွယ်ထားတာထင်ရှားကြောင်းအစိုးရရှေ့နေတဦးကပြောပါရတယ်။အမျိုးသမီးစစ်တီထံကလူယူခဲ့တဲ့တနက်နဲ့လေးစိတ်ကခီးသည်တွေကိုဇီယက်ပစ်ခတ်ဖို့မလုပ်ခင်မှာအဲ့ဒီအမျိုးသမီးစစ်တင်နဲ့အတူကင်းလက်နေတဲ့သူ့ရဲ့လုပ်ဖော်ကိုင်ဘက်နှစ်ဦးကနေသူ့ကိုအသေးပစ်တက်လိုက်တာဖြစ်ပါရဲ့ရှင်။
Your American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ရဝမှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေအမေရိကန်တန်ကမနေ့ခင်းတဲ့နေ့ကိုဆက်လက်ကြီးညာနေပါတယ်။ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတက်တီဟာတနင်္ဂနွေနေ့မှာမြန်မာနိုင်ငံကိုရောက်ရှိလာပြီးဖြစ်ပါတယ်။ဖိလစ်ပိုင်မြန်မာနှစ်နိုင်ငံဆက်ဆံရေးတိုးမြှင့်မှုအတွက်နှစ်ရက်ကြာတည်ဝင်အလဘတ်ခီလာရောက်ခဲ့တဲ့ဖိလစ်ပိုင်သမ္မတကိုနေပြည်တော်လေးစီမှာပြန်ကြားရေးဝန်ကြီးဒေါက်တာဖေမြင့်ကတွားရောက်ကြိုဆိုခဲ့ပါတယ်။ဖိလစ်ပိုင်မြန်မာနှစ်နိုင်ငံလက်တွဲလှုပ်ဆောင်မှုတွေကလည်းနှစ်နိုင်ငံကြားခိုင်မာတဲ့ပူးပေါင်းဆောင်မှုအခြေခံရအောင်တည်ဆောက်မှာဖြစ်ကြောင်းမြန်မာနိုင်ငံကိုမထွက်ခွာခင်ဖိလစ်ပိုင်နိုင်ငံဒါဗိုနိုင်ငံတကာလေးစီမှာဖိလစ်ပိုင်သမ္မတကပြောတာပါ။မြန်မာနိုင်ငံကလည်းထိုင်းကိုခီးဆက်မဲ့ဖိလစ်ပိုင်သမ္မတကဒေသရင်းဖွံ့ဖြိုးဆဲနိုင်ငံတွေကြားတူညီတဲ့အတွေ့အကြုံတွေနဲ့စိန်ခေါ်မှုတွေရှိတာမျိုးအပြန်အလှန်ကြိုးစည်းပွားတွေနဲ့ပတ်သက်ပြီးလက်တွဲဆောင်ရရင်ခိုင်မာတဲ့ပူးပေါင်းဆောင်မှုအခြေခံရအောင်တည်ဆောက်သွားမယ်လို့ဆိုပါတယ်။မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုကဒေသရင်းမှာအရှိန်အမြန်ဆုံးတိုးတက်နေတာကိုတွေ့ရတာမျိုးနှစ်နိုင်ငံကုန်သွယ်ရေးနဲ့ယင်းနှိမ့်နှံမှုဆိုင်ရာကိစ္စရပ်တွေကိုမြန်မာခေါင်းဆောင်တွေနဲ့တွေ့ဆုံတဲ့အခါမှာအဓိကထားဆွေးနွေးဖို့ရှိတယ်လို့ပြောပါတယ်။ဖိလစ်ပိုင်နဲ့မြန်မာနှစ်နိုင်ငံအတွက်စီးပွားလုပ်ငန်းနဲ့စားတောက်ကုန်လုံးဆက်မှုလုပ်ငန်းအများအပြားမှာလက်တွဲလှုပ်ဆောင်နိုင်ခြင်းရှိတယ်လို့လည်းသမ္မတကပြောပါတယ်။ဖိလစ်ပိုင်နိုင်ငံကလာမယ့်ဧပြီလနဲ့အာဆီယံလက်ကျသဘာပတိအနေနဲ့မနီလာမှာအကြိမ်30မြောက်အာဆီယံထိပ်သီးညီလာခံကျင်းပဖို့စီစဉ်နေတာမို့အာဆီယံနိုင်ငံတွေကိုဖိလစ်ပိုင်သမ္မတတွားရောက်နေတာလည်းဖြစ်ပါတယ်။မြန်မာနိုင်ငံဟာဖိလစ်ပိုင်နဲ့ဆက်ဆံရေးထူထောင်လာတဲ့နှစ်ပေါင်း60ကျော်လာပြီဖြစ်ပြီးအခုသမ္မတဒူတာရီရဲ့မြန်မာခီးစဉ်ကနေနှစ်နိုင်ငံဆက်ဆံရေးတိုးတက်အောင်ခိုင်မာအောင်လုပ်မယ်ဆိုတာပြသနေတယ်လို့လည်းပြောပါတယ်။သမရဒူတာရီဟာမြန်မာသမရဦးထင်ကျော်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်တို့ပြန်တက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နှုန်းနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်
။တနင်္ဂနွေနေ့အစောပိုင်းကဘင်္ဂလားဒေ့ရှ်နိုင်ငံစစ်ကမ်းမြို့ဖြစ်တဲ့စစ်တကောင်းကိုတည်ဆောင်လာတဲ့ရာယာဘစိတ်ကြွဆေးပြားပေါင်း6သိန်းကို RAB ခေါ်ဘင်္ဂလားဒေ့ရှ်ရာဇဝတ်မှုနှိမ်နင်းရေးအထူးတပ်ဖွဲ့ကသိရှိရမိခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးတန်တရားရှိသူမြန်မာနိုင်ငံသား6ဦးအပါအဝင်စုစုပေါင်း10ဦးကိုဖမ်းဆီးထားကြောင်း RAB အရာရှိတအူးကစင်ဟွာသတင်းဌာနကိုဖြေကြားခဲ့ပါတယ်။ရဲအာဏာပိုင်တွေကသတင်းပေးချက်အရစစ်တကောင်းမျိုးကနေရာမှာဝင်ရောက်ရှာဖွေရမှာအခုလိုရာဘစိတ်ကြွဆေးပြား6သိန်းကိုသိမ်းဆီးနိုင်ခဲ့တာဖြစ်တယ်လို့အမည်မဖော်လို့တဲ့ရဲအရာရှိတအူးကပြောပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ18ရက်နေ့ကမြို့တော်ဒါကာနဲ့စစ်တကောင်းမျိုးတွေကိုပို့ဆောင်မဲ့ရာဘစိတ်ကြွဆေးပြား1.8တန်းကိုအထူးတပ်ဖွဲ့ကသိမ်းဆီးရမိခဲ့ပြီးဒါဟာနိုင်ငံတွင်းမှာတနေ့တည်းနဲ့စိတ်ကြွဆေးပြားအများဆုံးကိုသိမ်းဆီးရမိခဲ့တာဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါရရှင်
American နိုင်ငံကြီးဝန်ကြီး Rex Tillerson အာရှသုံးနိုင်ငံခီးစဉ်အဆုံးသတ်သွားပါပြီ။တနင်္လာနေ့ကဝင်ဟင်မြင့်ထိုးပေါက်နိုင်တဲ့ rocket ဒုံးကြီးဆန်းသက်ပြစ်လွန်မှုတွေလုပ်ခဲ့တဲ့မြောက်ကိုရီးယားအရေးနဲ့ပတ်သက်ပြီး American ပြည်ထောင်စုကတရုတ်ကပါအရေးတကြီးကင်တွဲရမယ်ဆိုတာသိကြတယ်လို့လည်းဝန်ကြီး Tillerson ကပြောပါတယ်။ဒီဆန်းသက်မှုကနေ rocket ထုတ်လို့ရကဏ္ဍခစ်ဆန်းလာတယ်လို့မြောက်ကိုရီးယားကပြောတာပါ။ Japan တောင်ကိုရီးယားနဲ့တရုတ်နိုင်ငံတွေကိုတွားရောက်ခဲ့တဲ့ဝန်ကြီး Tillerson ရဲ့ပထမဆုံးအကြိမ်အာရှခီးစဉ်အတွင်းဆွေးနွေးပွဲတွေမှာချင်းချောက်မှုတိုးလာတဲ့မြောက်ကိုရီးယားလှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးစိုးရိမ်ကြောင်းအဓိကလွှမ်းမိုးနေတာပါ Donald Trump အစိုးရကဒီကိစ္စနဲ့ပတ်သက်ပြီးကင်တွယ်နိုင်မဲ့နီလန်းတစ်ကိုရှာဖွေနေပါတယ်။ဒါအပြင်ဒေတာရင်းဖြစ်ပေါ်နေတဲ့ဒီအဓိကကိစ္စရနဲ့ပတ်သက်ပြီးတရုတ်နဲ့အတူတကွလက်တွဲလှုပ်ဆောင်မဲ့နီလန်းကိုပါရှာဖွေနေတယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယင်နဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာဝန်ကြီးတီလီဆန်ကပြောပါတယ်။ဒါပေမဲ့ ဘလို့လှုပ်ဆောင်မှုစဉ်းစားကြတယ်ဆိုတာတော့နိုင်ငံကြီးဝန်ကြီးတွေကထုတ်မပြောကြပါဘူး။ဝန်ကြီးတယ်လက်ဆန်ဆော့ပိုင်းဂျပန်မှာရှိနေစဉ်တုန်းကတော့မြောက်ကိုရီးယားနျူကလ িয়ার လက်နက်ထုတ်လို့အဆုံးသတ်စီဖို့လွန်ခဲ့တဲ့နှစ်20ကျော်ကလေးကတန်တမန်နီးနေရောတခြားနီးတွေနဲ့ပါဂျူကန်ပန်းခဲ့ပေမဲ့မအောင်မြင်ခဲ့ဘူးလို့ပြောတယ်လို့တောင်ကိုရီးယားရောက်ချိန်မှာတော့စီရေးအပါဝင်တခြားနီးလန်းအလုံးကိုစဉ်းစားဖို့ရှိတယ်လို့ပြောကြခဲ့တာပါ။
မြောက်ကိုရီးယားနိုင်ငံမှာပိုးပြီးအားကြီးတဲ့ဒုံးအင်ဂျင်သစ်တစ်ခုကိုပြစ်လွတ်ဆန်းသတ်ခဲ့ကြောင်းအစိုးရပိုင်သတင်းဌာနဖြစ်တဲ့ KCNA ကတနင်္ဂနွေနေ့ကပြောကြားခဲ့ပါတယ်။အဲ့ဒီဆန်းသတ်မှုဟာမြေပြင်ကနေဒုံးကြီးကိုအမြင့်ဆုံးရောက်အောင်ပြစ်နိုင်တဲ့နည်းကိုဆန်းသတ်တာဖြစ်ပါတယ်။တရုတ်မြောက်ကိုရီးယားနယ်စပ်နှားမှာရှိတဲ့တန်ချန်ရီဒုံးကြီးပြစ်လွတ်တဲ့စခန်းမှာဒီဒုံးအင်ဂျင်သစ်ကိုဆန်းသတ်ပြစ်လွတ်ခဲ့တာဖြစ်ပါတယ်ရှင်။
2019ခုနှစ်မလ20ရက်တနင်္လာနေ့မနေ့ဖက်ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့မတ်အင်ဂျင်နိုင်တို့ကြီးညာပေးသွားတာပါ။အခုထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးတန်လွေမြစ်ကူတရာတစင်အမည်ခေါ်တွင်ရေးကန့်ကွက်ဆန္ဒပြမှုကိုနှာစင်ကြရမှာပါ။မွန်ပြည်နယ်မှာအငင်းပွားဖွယ်ဖြစ်နေတဲ့တရာအမည်ပေးရေးကိစ္စရဲ့နောက်ကွယ်မှာနိုင်ငံရေးပါတီတချို့ကနိုင်ငံရေးအမျက်ထုတ်ဖို့ကြိုးစားနေတယ်လို့တုံ့သက်ကြောင်းမွန်ပြည်နယ်ဝန်ကြီးချုပ်ကပြောပါတယ်။မော်လမြိုင်နဲ့ချောင်းစုံမြို့ကိုဆက်သွယ်ထားတဲ့မြစ်ကူးတရာကိုအရင်ကတန်လွင်တရာချောင်းစုံလို့ခေါ်တွင်ခဲ့ပေမဲ့အခုခါမှာဗိုလ်ချုပ်အောင်ဆန်းတရာလို့အမည်ပြောင်းဖို့တလောကပဲပြည်သူ့လွှတ်တော်မှဆုံးဖြတ်ခဲ့တဲ့အပေါ်ဒေသခံတိုင်းရင်းသားတွေကကန့်ကွက်ဆန္ဒပြတာတွေရှိနေချိန်မှာပဲမွန်ပြည်နယ်ဝန်ကြီးချုပ်ကအခုလိုပြောလိုက်တာပါ။ဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းကတင်ပြပါမယ်ရှင
်။မွန်ပြည်နယ်မော်လမြိုင်မြို့ကနေတန်လွင်မြစ်ချားနေတဲ့ဘလူးကျွန်းချောင်းစုံမြို့ကိုဆက်သွယ်ဖို့2014ခုနှစ်တည်းမှာတရားတစင်စတင်တည်ဆောက်ခဲ့ပြီးတန်လွင်တရားချောင်းစုံလို့အမည်ပေးခဲ့တာပါ။တရားတည်ဆောက်မှုကတော့အခုဆိုရင်ရာဂိုင်းနှုန်းအတော်များများပြီးနေပြီးမကြခင်တရားဖွင့်ပွဲလုပ်ပြီးတာနဲ့ဒီတရားကိုစတင်သုံးကြတော့မှာပါ။တရားစားဆောက်ချိန်ကတရားအမည်ပေးတဲ့ကိစ္စကိုကန့်ကွက်ဆန့်ကျင်တာမျိုးမရှိခဲ့ပေမဲ့တန်လွင်တရားချောင်းစုံဆိုတဲ့အမည်ကနေဘူဂျောအောင်ဆန်းတရားလိုအမည်ပြောင်းဖို့လွှတ်တော်မှာဆွေးနွေးခြင်းကစပြီးဒေသခံတိုင်းရင်းသားတွေရဲ့ကန့်ကွက်မှုတွေပေါ်လာတာဖြစ်ပါတယ်။အဲ့ဒီတရားအမည်ကိုဘူဂျောအောင်ဆန်းတရားလိုအမည်ပြောင်းဖို့ပြည်သူ့လွှတ်တော်ကမတ်လ14ရက်ကဆုံးဖြတ်အတည်ပြုခဲ့ပါတယ်။ဒါကြောင့်တန်လွင်တရားချောင်းစုံကိုဘူဂျောအောင်ဆန်းတရားလိုအမည်မပေးဖို့ဒေသခံတိုင်းရင်းသား2000ဝန်းကျင်ကမော်လမြိုင်မြို့မှာမတ်လ19ရက်တနင်္ဂနွေနေ့ကဆန္ဒပြခဲ့ကြပါတယ်။ဒီလိုတောင်းဆိုဆန္ဒပြမှုတွေဟာလာမယ့် EP လာတဲ့ကျင်းပမဲ့ဂျားပြရွေးကောက်ပွဲမှာ NLD ပါတီကိုအနိုင်ရယူအတွက်ဒေသခံတိုင်းသားပါတီတချို့ကနိုင်ငံရေးရည်ရွယ်ချက်တွေနဲ့လှုပ်ဆောင်နေခြင်းဖြစ်တယ်လို့သူ့အနေနဲ့သုံးသပ်ကြောင်းမွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်က VOA ကိုပြောပါတယ
်။ချောင်းစုံပြည်သူ့လွှတ်တော်ချုပ်လည်းရွေးကောက်ပွဲကိစ္စပါ
။ချောင်းစုံပြည်သူ့လွှတ်တော်ရွေးကောက်ပွဲကိစ္စပါဖြစ်တယ်။
ဒါဆိုမှဂျားပြရွေးကောက်ပွဲရှိတယ်လေ။ဒါကြီးမှာကကျွန်တော်တို့လည်း NLD ပါတီရလည်းပြိုင်ပါမယ်။အမျိုးသားပါတီတွေကလည်းဝင်ကြပါမယ်။အဲပြည်တော်စုပြတ်ခန့်ဖို့ပါတီကလည်းဝင်ကြပါလိမ့်မယ်။မွန်ဒီကလုံးထိုင်ရပါတီကလည်းဝင်ပြပါလိမ့်မယ်။အဲ့ဒီတော့ကြာကနာအဲ့ဒါပါ။တရားကိစ္စဒါကိုခုဆုံးလုပ်ပြီးတော့နိုင်ငံရေးအမြတ်ဖို့မစိုးစားကြပါနဲ့လို့လို့
ဘူဂျောအောင်ဆန်တရားဆိုတဲ့အမည်ဟာပြည်သူ့လွှတ်တော်မှသာအတည်ပြုရသေးပြီးအမျိုးသားလွှတ်တော်ပါဝင်တဲ့ပြည်တော်စုလွှတ်တော်ကနေအတည်ပြုပြီးမှသာဒီနာမည်အတည်ဖြစ်မှာပါ။မွန်ပြည်နယ်အစိုးရကတော့ဖွဲ့စည်းပုံစည်းမျဉ်းအရပြည်ထောင်စုလွှတ်တော်ကနေအတီးပြုတ်ဆုံးဖြတ်ပြီးရင်တော့အဲ့ဒီတတ်မှတ်ချက်အတိုင်းလိုက်နာဆောင်ရွက်ရမှာဖြစ်တယ်လို့မွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကပြောပါတယ်
။ထောင်စုံတရားကိုဗိုလ်ချုပ်အောင်ဆန်းတရားလို့စီမပြဖို့တဲ့ပြည်သူ့လွှတ်တော်အတိတ်ဖြစ်တာပြည်။အဲ့ဒီတော့ဒါပြည်ထောင်စုလွှတ်တော်ဆက်တင်ရမှာပေါ့နော်။ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်ဥက္ကဋ္ဌတွေရဲ့လှုပ်ဆောင်လုပ်နေကြတာ။ဒီနဲ့ပြည်ထောင်စုလွှတ်တော်ဆုံးဖြတ်ချက်ကိုပြည်နယ်အစိုးရအကောင့်တွေပို့ပြရမှာလား။
တကယ်တော့တရားအမိဟာအဓိကမကြပဲဒေသဖွံ့ဖြိုးရေးအတွက်အခုလိုမြစ်ကူးတရားတစင်ပေါ်လာတာကအဓိကဖြစ်တယ်လို့ဒေါက်တာအေးဆန်ကပြောပါတယ်
။ကျွန်တော်တို့ကသောင်းစုံနဲ့မော်လမြိုင်တရားကသောင်းစုံမြို့နယ်ကစီကြာရပ်တည်နေတဲ့မြို့နယ်တစ်ခုဖြစ်နေတာကျွန်တော်တို့တရားတစ်ခုထောက်ပြီးတော့သောင်းစုံမြို့နယ်ကိုသွားလို့လာလို့ရပါပြီ။အရင်ကလိုစင်မော်စီကြားခံမလို့တော့ပါဘူး။သောင်းစုံမှာရှိတဲ့မုံရင်ကျင်းမှုတွေလက်မှုလုပ်ငန်းတွေအစမွန်ပြည်နယ်ရဲ့ရာပဝန်းကျင်ကိုလာပြီးလေ့လာရရပါပြီ။အဲ့ဒါဆိုရင်ကျွန်တော်ခီးသွာလေ့လာရေး Eco Tourism, Culture Tourism အကုန်လုံးကောင်းတယ်ဆိုနေပါပြီ။ကျွန်တော်ကအဲ့ဒီပြည်နယ်အနေနဲ့ဒါကစီးပွားတိုးတက်တဲ့လူမှုဘဝတိုးတက်ဖို့အတွက်တရားမှုပေါ်ပေါက်လာတဲ့အတွက်ကျွန်တော်ဝမ်းမြဝမ်းသာဖြစ်ပါတယ်။ ကျွန်တော်အနေနဲ့ကတော့တရားနာမယ့်ပြဿနာမဟုတ်ပါဘူးကျွန်တော်သွားလို့လာလို့ရတော့ပါကျွန်တော်အနေနဲ့လည်း18ရက်နေ့ကငါချောင်းစုံကိုသွားခဲ့ပါတယ်အစနေဆုံးနော်အဲ့တော့အဲ့ဒီကိစ္စမှာတရားကိစ္စဘာတစ်ခုမှကျွန်တော်ကိုသောတကပတိကမတက်ပါဘူးအဲ့ဒီတော့ကျွန်တော်တို့သွားလို့လာလို့ရပြီးတာပ
ါမူမြင်နယ်မှုတို့မြို့မှာလည်းဘူးချုပ်ကြေးရုပ်ဆက်လက်မထားရှိဖို့ကန့်ကွက်တဲ့ဆန္ဒပြပွဲတွေပြီးခဲ့တဲ့ရက်ပိုင်းတည်းပေါ်ပေါက်ခဲ့ပါတယ်မွန်ပြည်နယ်မှာ NLD ပါတီအပြင်တိုင်းသားပါတီတွေဖြစ်တဲ့မွန်အမျိုးသားပါတီ၊မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီ၊တဆညပါတီနဲ့တန့်ခိုင်ရေးပါတီတွေရှိပြီးလာမယ့်ကြားပြတ်ရွေးကောက်ပွဲမှာဝင်ရောက်အရှင်ပြိုင်ကြမှာဖြစ်ပါတယ်ခင်ဗျာ
။တော်ရရှိမှာခင်ဗျာ။ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရလောက်ကန်မျိုးတဝိုက်မှာမကြသေးခင်ကပြန်လဲဖြစ်သွားခဲ့တဲ့တိုက်ပွဲတွေနဲ့နေမြင်မတည်ငြိမ်မှုတွေကြောင့်နေဆက်ကုံသွဲရေးကျဆင်းနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။လောက်ကန်မျိုးတဲ့အထိပါဝင်ရောက်ဖြစ်သွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံတွေနဲ့အဲ့ဒီဒေသတွေမှာတွားရောက်အလုပ်လုပ်နေကြသူတွေတစ်ဖက်နိုင်ငံအထိပါအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရပါတယ်။မြန်မာတင်ပို့ငွေရဲ့ဆရာခိုင်နှုံးကျော်ရှာပေးနေတဲ့ဒီနေဆက်ကုံသွဲရေးနဲ့ဒေသဖွံ့ဖြိုးရေးကိုလောက်ကန်ဒေသရဲ့မတည်ငြိမ်မှုတွေကနေဘယ်လောက်အထိရိုက်ခတ်နိုင်မလဲဆိုတာကိုအခုလာမယ့်အင်္ဂါညဒိုင်းရလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က13923812554ဖြစ်ပါတယ်။ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုအီးမေးလ်ကနေပေးပို့လို့ရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းဆွေးနွေးလို့တဲ့အကြောင်းအရာတွေကိုရေးသားပေးပို့လို့ရနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ်။
လာမယ့်ညအင်္ဂါတိုက်ရိုက်လေးလိုင်းမှာဆွေးနွေးလို့ရင်အချိန်မီဆက်သွယ်ချဖို့ထပ်မံဖိတ်ခေါ်ပါရစေရှင်အခုမြမအရေးဆွေးနွေးခန်းကိုနားဆင်ကြရပါမယ်မြမနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ပြည်ပကော်ပိုရေးရှင်းကြီးတွေကိုပိုပြီးဆွဲဆောင်မှုရှိစေမဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုဥပဒေအသစ်တရက်ကို2016ခုနှစ်အောက်တိုဘာလမှာသမရဦးထင်ကျော်ကလက်မှတ်ထိုးထုတ်ပြန်ခဲ့ပါတယ်အသစ်ပြဋ္ဌာန်းလိုက်တဲ့ဒီနိုင်ငံခြားရင်းနှီးမြှုပ်နှံမှုဥပဒေအကောင့်ထဲပေါ်နိုင်ဖို့နဲ့ဤဥပဒေနဲ့လှုပ်ထုံးလုံနည်းတွေကိုအခုမတ်လအတွင်းအပြီးသက်ထုတ်ပြန်နိုင်ဖို့ပြင်ဆင်ထားပြီးဖြစ်တယ်လို့ရင်းနှီးမြှုပ်နှံမှုနဲ့ကုမ္ပဏီမှတ်ပုံတင်ရေးဆိုင်ရာညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးအောင်နိုင်ဦးကပြောပါတယ်အရီတာဒေါကင်ဆိုးဝင်းကဦးအောင်နိုင်ဦးကိုသီးသန့်တွေ့ဆုံမေးမြန်းထားတဲ့ပထမပိုင်းကိုဒီသတင်းပတ်ရဲ့မြန်မာအရေးအစီအစဉ်မှာတင်ဆက်ထားပါတယ်ရှင
်မင်္ဂလာပါရှင်မင်္ဂ
လာ
ပါခင်ဗျာဒီကျမတို့ view American တောင်ကိုအခုလိုဒီစီမအားတဲ့ဇာတ်ရည်တွေအချိန်ပေးတွစ်ဆုံမြင်မြင်ပြည့်တဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်
ကျွန်တော်လည်းကျေးဇူးတင်ပါတယ်
ဟုတ်ကဲ့ပါအခုဒီမြန်မာနိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုပေါ့နော်ပြည်ပနိုင်ငံတကာကနေလာပြီးတော့ရင်းနှီးမြှုပ်နှံနိုင်ဖို့အတွက်ကိုပြဋ္ဌာန်းထားတဲ့မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုဥပဒေပြဋ္ဌာန်းပြီးသားဖြစ်နေပါပြီနော်အဲ့တော့အဲ့ဒီဥပဒေနဲ့နောက်ဆက်တွဲပေါ့လုံထုံးလုံနည်းတွေနည်းဥတွေနဲ့ပတ်သက်ပြီးတော့အခြေအနေဘယ်လိုရှိပါလဲရှင
်ဟိုကျွန်တော်တို့ကအမှဒီဥပဒေပြဋ္ဌာန်းပြီးနောက်ပိုင်းမှာဒီဥပဒေကျင့်သုံးနိုင်အောင်ပေါ့နည်းဥပဒေကိုဆွဲပါတယ်ဆွဲတာကကျွန်တော်တို့ဒီဆွဲတဲ့ process ပေါ့လေကျွန်တော်တို့ကဟိုတွားခဲ့တာအခုအားလုံးပြီးသွားပါပြီပြီးတော့ကျွန်တော်တို့ဒီအပတ်ထဲမှာဟိုစီးပွားရေးကော်မတီကိုကျွန်တော်တို့ဒီဥပဒေမူချမ်းပေါ့လေဒါလေးကိုကျွန်တော်တို့တင်ပါမယ်တင်ပြီးရင်ကျွန်တော်တို့ကအကြောင်းဒီဟိုပေါ့ဒီစီးပွားရေးကော်မတီကအတည်ပြုပြီးတာ ਨੇ final group က cabinet ပေါ့ cabinet ကိုဆက်ပြီးသွားပါမယ်သွားတော့ကျွန်တော်တို့ဒီ new brain တစ်ခုလုံးကဒီခု master မကုန်ခင်မှာ cabinet ကအတည်ပြုပြီးဖြစ်သွားပါလိမ့်မယ်ဖြစ်သွားတော့ကြောင့်မလို့ကျွန်တော်တို့ဒီလာမယ့် AB လာအစားပြီးတော့ new brain ကိုကျင့်သုံးနိုင်မဲ့အခြေအနေရောက်တော့ပါပြီ။အဲနောက်တစ်ချက်ကလည်းကျွန်တော်တို့ကဒီဥပဒေနဲ့ဆက်ဆက်ပြီးတော့ကျွန်တော်ထုတ်ပြန်မယ်အမိန့်ညွှန်ကြားချက်တွေကျွန်တော်တို့ရှိပါတယ်။ကျွန်တော်တို့ပြီးခဲ့တဲ့လထဲမှာနှစ်ခုဒီလထဲမှာပေါ့လေကျွန်တော်တို့ထုတ်လိုက်တာနှစ်ခုထုတ်လိုက်တယ်။ဒါကဘာလဲဆိုတော့ဥပဒေရကျွန်တော်တို့ကဒီ incentive ပေးတဲ့အခါမှာကျွန်တော်တို့ကအရင်တော့ဥပဒေဟောင်းကတော့အလုံးက flat ပေါ့နော်။ဘယ်သူလုံးလုံး၅နှစ်ဟို tax holiday ပေးတာပေါ့။အခုဥပဒေတင်မှာတော့အလုံး flat ပေါ့။ကျွန်တော် tax holiday ကျွန်တော်တို့ကမပေးတော့ဘူးပေါ့နော်။ကျွန်တော်တို့ကဘယ်လိုသွားမလဲဆိုတော့ဒီဥပဒေသစ်မှာတော့ကျွန်တော်တို့ကဒီတိုင်းဒေသကြီးပြည်နယ်မှာရှိတဲ့မြို့နယ်အသီးသီးရဲ့ဖွံ့ဖြိုးမှုပေါ်မူတည်ပြီးတော့မှတိတ်ပြီးဖွံ့ဖြိုးမှုကောင်းတဲ့ဟိုဒေသတွေဆိုရင်ကျွန်တော်တို့က3နှစ်ပေါ့တိတ်ပြီးတော့ဖွံ့ဖြိုးမှုအသင့်တင့်ရှိတဲ့ဒေသဆိုရင်9နှစ်ပေါ့ဟိုတိတ်ပြီးတော့ဖွံ့ဖြိုးမှုမရှိသေးတဲ့ဒေသဆိုရင်9နှစ်ပေါ့အဲ့လိုပြေးဖို့အတွက်ကိုကျွန်တော်တို့ကဗဲမြို့နယ်တွေကိုကျွန်တော်တို့ကဇုံ1နှစ်3ပေါ့မဟုတ်လို့သတ်မှတ်တာကဗဲမြို့နယ်တွေကဇုံ1မှာပါတယ်ဗဲကဇုံ2မှာပါတယ်ဗဲကဇုံ3မှာပါတယ်ပေါ့ဒီဟာလည်းကျွန်တော်တို့ပြီးခဲ့တာတွေကအမိန့်ကြေညာတာထုတ်ပြန်ပေးလိုက်ပါတယ်နောက်ပြီးတော့အခုကျွန်တော်တို့မကြခင်ရပိုင်းတွင်ကတိုင်းဒေသကြီးပြည်နယ်တွေကိုကျွန်တော်တို့ကဟိုကွန်ပျူမိန်ဟိုထုတ်ပေးတာနဲ့ပတ်သက်ပြီးအဒီပြူမိန်ပေါ့ထုတ်ပေးတာနဲ့ပတ်သက်ပြီးတော့ဘယ်တိုင်းဒေသကြီးဟိုဘယ်ပြည်နယ်မှာဘယ်လောက်လုပ်ခွင့်ရမယ်ဆိုတာနဲ့ပတ်သက်ပြီးကျွန်တော်တို့က ဟိုပါပေါ့အမေကျော်ညာကိုထုတ်ပေးလိုက်ပါအဲ့ဒီအမေကျော်ညာစာကြီးကကျွန်တော်တို့ကဒီအမေရိကန်ဒေါ်လာ5သန်းပေါ့မြန်မာငွေကျပ်သန်း6000အထိပေါ့အဲ့ဒါနဲ့ပတ်သက်ပြီးအတီးပြူတဲ့လုပ်ငန်းတွေကိုတိုင်းဒေသပြည်နယ်တွေကိုလုပ်ပိုင်ပြီးပေးလိုက်ပါတယ်ဒီအမေနဲ့ကျွန်တော်ထုတ်ပေးလိုက်ပါတယ်ဆက်ပြီးထုတ်ဖို့ကြံတဲ့အမေနှစ်ခုရှိပါတယ်အဲ့ဒါတော့ကျွန်တော်တို့ကဥပဒေအရကျွန်တော်တို့ကဒီအခွန်ကောက်ကင်းလုပ်ခွင့်တွေကိုကျွန်တော်တို့ကလုပ်ငန်းအားလုံးကိုမပေးတော့ဘူးမပေးတော့ဘဲနဲ့တိုင်းပြည်အတွက်အကျိုးရှိမဲ့
ကန္နာလိုက
်ကန္နာလိုက်ပဲကျွန်တော်တို့ကပေးမယ်ဆိုတာလေးကျွန်တော်တို့ကဥပဒေမှာပါပါတယ်ပါတော့ဒေကန္နာတွေကိုသတ်မှတ်တယ်ဆိုတဲ့အမိန့်ကကျွန်တော်မကြခင်ထုတ်ပြန်ပါမယ်အဲ့တော့နောက်ပိုင်းမှာလာပြီးဒီနေ့မှတော့လည်းပုံကိုယ်တွေကအဲ့ကျွန်တော်ထုတ်ပြန်တဲ့ကန္နာထဲမှာပါမယ်ဆိုရင်ကျွန်တော်တို့ကခုနပြောတဲ့အခွန်ကောက်ဆိုင်ရာကင်းလုပ်ခွင့်တွေပေးတော့မှာပေါ့နောက်ထပ်အမိန့်ကြောင့်ကြတာတကူကပါလဲဆိုတော့ကျွန်တော်တို့ကတော့ technically ခေါ်တော့ negative list လို့ခေါ်ပါတယ်ဟိုကျွန်တော်တို့ကဘယ်လုပ်ငန်းနေဆိုရင် foreigner ကို foreigner မြန်မာနိုင်ငံသားကိုခွင့်မပြုဘယ်လုပ်ငန်းဆိုရင်တော့ foreigner ကိုခွင့်မပြုဘယ်လုပ်ငန်းဆိုရင်တော့ foreigner ကိုခွင့်တော့ခွင့်ပြုမယ်သို့တော်လည်းပဲမြန်မာနိုင်ငံသားနဲ့ဖက်ဆက်လုပ်ရမယ်နောက်ဆုံးတစ်ခုကတော့မြန်မာနိုင်ငံသားရော foreigner ကိုခွင့်ပြုမယ်သို့တော်လည်းပဲကျွန်တော်တို့ကဝန်ကြီးဌာနတက်ဆိုင်ရာဝန်ကြီးဌာနပေါ့နော်ဥပမာ telecom ဆိုရင်ဒါပို့ဆောင်ဆက်သွယ်ရေးဝန်ကြီးဌာနကအတည်ပြုချက်ရမှကျွန်တော်တို့ကထုတ်ပေးမယ်ဥပမာတတ်ထုတ်တူးခြင်းနဲ့ကျွန်တော်တို့ပအဝင်ဟိုပေါ့တရားစံနဲ့ပအဝင်တင်သေးဝန်ကြီးဌာနကအတည်ပြုမှထုတ်ပေးမယ်ပေါ့တော့ဝန်ကြီးဌာနရဲ့အတည်ပြုချက်နဲ့မှထုတ်ပေးမယ်လုပ်ငန်းတွေပေါ့တော့စင်း၄မျိုးပေါ့
ဒီမြန်မာနိုင်ငံယင်းနှိမ့်ယုံနံမှုဥပဒေအနေနဲ့ဒီနိုင်ငံတကာယင်းနှိမ့်ယုံနံလိုတဲ့သူတွေကိုလုံလောက်တဲ့ဆွဲဆောင်မှုရှိပါရဲ့လားရှင
်ဘောနော်ဒီဥပဒေကိုကျွန်တော်ပြင်လိုက်တဲ့ယူရချက်ကလည်းရခင်နဲ့ပို့ပြီးဆွဲဆောင်မှုအားကောင်းအောင်ကျွန်တော်တို့ပြင်လိုက်တာပေါ့အဲ့တော့မြန်မာနိုင်ငံမှာလာလုပ်တဲ့သူတွေမှာစိတ်ပူပန်မှုနှစ်ခုရှိတယ်အမစိတ်ပူပန်မှုနှစ်ခုကဘာလဲဆိုတော့သူတို့လုပ်တဲ့လုပ်ငန်းကိုအစိုးရကခွင့်ပြုမှာလားခွင့်မပြုဘူးလားဆိုတဲ့စိတ်ပူပန်မှုပေါ့နော်ဒါကဟိုကျွန်တော်တို့မှာ policy နဲ့ပတ်သက်ပြီးတော့ procedure နဲ့ပတ်သက်ပြီးတော့ရှင်းရှင်းလင်းလင်းမရှိဘူးပေါ့ဒါမှမဟုတ်ကျွန်တော်တို့ကဒီအခုဥပဒေတည်တဲ့မှာဘယ်ရည်ရမယ်ဘယ်ရည်မပြောင်းရှင်းရှင်းလင်းလင်းဖြစ်အောင်ပေါ့ကျွန်တော်တို့ကလုပ်ပေးလိုက်တယ်ပေါ့နော်နံပါတ်1ကဘာစိတ်ပူပန်လဲဆိုတော့ protection ပေါ့သူတို့ကိုလုံလောက်တဲ့အကာအကွယ်ပေးမှလားဆိုတဲ့စိတ်ပူပန်မှုရှိပါတယ်လုပ်ငန်းတွေကိုကျွန်တော်တို့ကခွင့်ပြုလိုက်အစိုးရကခွင့်ပြုပြီးမှပြန်ရက်လိုက်ပြန်ပိတ်လိုက်ဒီလိုဖြစ်စဉ်တွေကအရင်တော့ရှိခဲ့ဘူးတာပေါ့အဲ့တော့ကျွန်တော်တို့ဒီဥပဒေတည်တဲ့မှာ protection ကိုကျွန်တော်တို့ကအပြည့်ပေးထားတယ်ဘယ်လောက်ဒီပေးထားလဲဆိုတော့မင်းတို့လုပ်ငန်းတွေကိုအစိုးရကနံပါတ်1နိုင်ငံပိုင်မသိဘူးနံပါတ်2ရက်မပြည့်ဘူးနံပါတ်3ကလုပ်ငန်းတွေကိုဟိုပါခေါ်မလဲအကြောင်းမရှိဘဲနဲ့ပေါ့เนาะကျွန်တော်တို့ကဒါတွေကိုလုံးဝပြန်ပြီးတော့ဟိုဘယ်လိုကောင်ရက်တန်တာတွေเนาะသိမ်းယူတာတွေလုံးဝမလုပ်ဘူးဆိုတဲ့အာမခံချက်တွေကျွန်တော်တို့ကပေးထားတယ်ပြီးတော့ဥပဒေကိုပြင်ဆင်လိုက်တဲ့အတွက်ကြောင့်မို့လို့ရခင်နဲ့ပို့ပြီးတော့ဟိုကောင်းပါတယ်အဲ့တော့ပို့ပြီးတော့လဲကျွန်တော်တို့ attract ဟိုဖြစ်လာတယ်လို့ကျွန်တော်သုံးသပ်ပါတယ်ဟိုကျွန်တော်တို့မျှော်လင့်ချက်ကတော့ဥပဒေစပြီးအသက်ဝင်ပြီးကျင့်သုံးတဲ့အချိန်မှာတိုင်းပြည်တွေပေါ့เนาะဒီနိုင်ငံရေးနှီးမြှုပ်နှံမှုတွေအထူးသဖြင့်ပေါ့အခုပြည်တွင်းမှာရှိတဲ့ local တွေတွေ့လဲကျဆွေးထားတဲ့ပြည်တွင်းတမလို့ဒီ local investment တွေကိုအများကြီးကောင်းတဲ့ဟိုဟိုအခြေအနေဖြစ်ပေါ်လာပါမယ်ပို့ပြီး attract ဖြစ်မယ်လို့ကျွန်တော်တို့သုံးသပ်ပါတယ်ပါ
ဟုတ်ကဲ့ပါ protection ဆိုလို့လေဒီနိုင်ငံတကာယင်းနှိမ့်မြုံနှံသူတွေကိုကာကွယ်ပေးသလိုမျိုးပဲကိုအမျိုးသားအကျိုးစီးပွားအတွက်ပေါ့နော်ဒီအမျိုးသားဒီပြည်ရင်းမှာထုတ်လုပ်တဲ့လုပ်ငန်းရှင်တွေအတွက်ဒီအကာအကွယ်ပေးတာတွေရောရှိပါလားဥပမာဆိုလို့ရှိရင်အိန္ဒိယနိုင်ငံမှာဆိုအရင်ခေတ်တုန်းကဆိုရှင်သူတို့ထုတ်လုပ်တဲ့ကားတွေပဲတုံ့ဆိုပြပကားတွေတောင်မှပေးမသွင်းနိုင်ဘူးရှိခဲ့ပါတယ်အဲ့တော့အဲ့ဒီအခြေအနေရောဘယ်လိုရှိပါလဲရှင
်ခုနပြောသလို investment မှာဟိုတစ်ဖက်ကတော့ liberalization ပေါ့เนาะကျွန်တော်များများဖွင့်မယ်တိုင်းပြည်တွေကိုများများဖြည့်လျော့ပြီးမယ်များများလာအောင်လုပ်မယ်ပေါ့เนาะဘာကြောင့်လဲဆိုတော့ကျွန်တော်တို့ပြီးခဲ့တဲ့ကျွန်တော်တိုင်းပြည်ရဲ့အထွေအကြုံတွေရအောင်ပေါ့နောက်တစ်ခုကဒီ international ဒီ organization တွေရဲ့ research တွေရအောင်ပေါ့เนาะဒီ investment လုပ်တဲ့ခါမှာဒီ restriction တွေပေါ့ဒီကန့်သတ်ချက်တွေများလေလေ investment က FDI ကနည်းသေးလေပေါ့ဒီလိုဖြစ်တော့ကျွန်တော်တို့ကတစ်ဖက်က restriction ကိုတတ်နိုင်မရရှော့ချပြီးတော့ more liberalize ပေါ့เนาะကျွန်တော်တို့ more open ပေါ့ဒီလိုကျွန်တော်တို့ကသွားပါตัวตะเผ็ดก็เลยกู้มาရှိတယ် SME တွေပေါ့เนาะဒါတွေကိုလည်းကျွန်တော်တို့ကဟို promote လုပ်ဖို့လည်းကျွန်တော်တို့ကတဖက်ကလိုပါတယ် win-win situation တခုကိုကျွန်တော်တို့ဖန်တီးတာပေါ့အဲ့တော့ဘယ်လိုဖန်တီးတာလဲဆိုတော့ကျွန်တော်တို့အခုလာမကြခင်ထုတ်ပြန်မဲ့ဒီကျွန်တော်တို့ဟိုအမိန့်ကြော်ညာစာမှာအမားတို့တွေ့ပါလိမ့်မယ်ကျွန်တော်တို့ကလုပ်ငန်းတခုကဒီမြန်မာနိုင်ငံကိုလာပြီးတော့ foreign ငါတယောက်က investment လာလုပ်မယ်သူက local market ကို तू က target ထားတယ်ဆိုရင်ကျွန်တော်တို့ကသူ့ကို JV တောင်းပါတယ် joint venture လုပ်ပါတို့တူတော်လေအလုံးစုံ joint venture မတောင်းဘူးမြန်မာနိုင်ငံသားတွေမလုပ်နိုင်တဲ့လုပ်ငန်းတွေဆိုတော့ 100% တာလုပ်မြန်မာနိုင်ငံသားတွေလက်ငုတ်လက်ရင်လုပ်လက်ဆက်လုပ်ငန်းတွေမှာဝင်ပြီးတော့ဟို market intervene လုပ်မယ်လို့ဆိုရင်တော့ကျွန်တော်တို့ကသူ JV တောင်းပါတယ်ဥပမာပြင်ကျွန်တော်တို့မြန်မာနိုင်ငံသားတွေကအခု local SME တွေအများဆုံးလုပ်တာ food processing ပေါ်ပါဒီမှာကျွန်တော်တို့အများဆုံးလုပ်တယ်အဲ့တော့ foreigner တယောက်ကမြန်မာနိုင်ငံမှာလာမယ် food processing လုပ်မယ် local market ပေါ်ပြည်တွင်းဈေးကွက်တွေကိုသူတို့ကဖြန့်မယ်ဆိုရင်တော့မြန်မာနိုင်ငံသားတွေ join လုပ်ပါဆိုကျွန်တော်တို့ကသူတောင်းဆိုလိုက်ပါအဲ့တော့ကိုယ်နိုင်ငံသားတွေလည်းသူနဲ့ join လုပ်ကြည့်ရမယ်သူကြီးက technology ရမယ်ဟိုဂျန်နဲ့ဟိုပေါ့လေလာတင်ယူဆရာတွေအများကြီးရမယ်ပေါ့လေနောက်ကို market share လည်းဆုံးရှုံးမသွားဘူးပေါ့တစ်ဖက်ကလည်းကျွန်တော်တို့ကမလုပ်နိုင်လဲဆိုတော့အမကလည်းတိမဲ့တင်ပါလေ company ဥပဒေကျွန်တော်တို့ကပြန်ပြင်နေတာရှိတယ်ပ ပြန်ပြင်းတဲ့ဘက်မှာလည်းကျွန်တော် local SME တွေအများကြီးစဉ်းစားတာတယ် local SME တွေဒီအခု company မထောင်မနေလုပ်နေတဲ့ကြောင့်မို့သူတို့မှအခွင့်အလမ်းတွေဆုံးရှုံးနေတယ်အဲ့တော့ company ထောင်လာလို့ရှိရင်သူ company တစ်ခုရဲ့ရသေးရတဲ့ဥပဒေအရပေးတဲ့အခွင့်အလမ်းတွေသူတို့ရမယ်အဲ့တော့ local company လေးတွေလည်း SME တွေလွယ်လွယ်ကူကူနဲ့ company ထောင်လာအောင်ကျွန်တော်တို့ဥပဒေကိုလည်းအများကြီးပြင်ဆင်မှုတွေကျွန်တော်တို့လုပ်ပေးထားတယ်ပေါ့ဒီ company ဥပဒေကလည်းတော်တော်တော့ကျွန်တော်ပို့ထားပါပြီဒါအကြောင်းကြီးညွှန်ရင်2019မှာပဲ
တည်ပြု
သွားနိုင်မှာအဲ့တော့ company ဥပဒေပေါ်လာရင် local SME တွေကအများကြီးလုပ်တတ်ကြတာရှိသွားမယ်ပေါ့အခုကျွန်တော်ပါထပ်ပေးထားတယ်လို့ company ဥပဒေမှာ definition ပေါ်မှာ definition မှာ foreign companies မြန်မာ companies အဲ့လိုရှိတဲ့အထက်မှာလက်ရှိကျွန်တော်တို့ဖြစ်နေတဲ့ဥပဒေ constraint ကဘာလဲဆိုတော့လက်ရှိကျွန်တော်ရှင်းသုံးနေတဲ့1914ခုနှစ်ပေါ့မြန်မာနိုင်ငံ company များအဲ့ဥပဒေကဒီ definition မှာဘာသွားဖြစ်လဲဆိုတော့မြန်မာ company ဆိုဒီမှာယာနှုန်းပြည့်မြန်မာနိုင်ငံသားတွေကပိုင်ဆိုင်ထိန်းချုပ်လုပ်ကိုင်တဲ့ company ဖြစ်သည်လို့ပါတယ်တော့ကြောင့်မလို့မြန်မာ company မှာ foreigner share 1 share ပါလာတာ ਨੇ န
ိုင်ငံသား company
automatic လည်းညာ company ပြသွားပြီးတော့အကုန်လုံးကျွန်တော်နိုင်ငံသား right တွေအကုန်ဆုံးရှုံးသွားတာပေါ့အဲ့တော့ကျွန်တော်တို့ခု company တဲ့ဥပဒေတင်မှာတော့ကျွန်တော်တို့ကအချမ်းမြေ35ရာခိုင်နှုန်းပေါ့မြန်မာ company မှာပဲ foreigner 35ရာခိုင်နှုန်းပါဝင်ပေးထားတယ်ပေါ့เนาะပြီးရင်အမြင်ကို SME တွေက majority share ယူပြီးတော့ minority share ကို foreigner နဲ့ပေါင်းလုပ်ကြရမြင်သူတို့ဟိုဘက်က market ကြရမြင်technology ရမယ်ပေါ့
တွဲခေါ်သွားလို့ရတာပါအ
ဲ့ဒါလေးကျွန်တော်ပြင်ဆင်ထားပါအဲ့တော့ကျွန်တော်တို့က investment law မှာလည်းခုနလိုအပ်တဲ့ကျွန်တော်တို့ကစဉ်းစားမှုတွေဒီပေါ့เนาะ local အတွက်ကိုကျွန်တော်တို့ကပြင်ဆင်တာလုပ်ပေးသလိုတစ်ဖက်ကလည်း local တွေ develop ဖြစ်လာအောင် company ဥပဒေလည်းကျွန်တော်တို့ကပြင်ထားပေးပါတယ
်ဟုတ်ကဲ့ပါဟိုကျမတို့သိသလောက်ပေါ့เนาะအခုမှဆိုလို့ရှိရင်ဒီ Vietnam မှနေပြီးတော့ဆောက်လုပ်ရေးလာလုပ်တယ်ဆိုလို့ရှိရင်သူတို့ရှိရ skill worker တွေခေါ်လာတာပါတာပေါ့ဥပမာတရုတ်ပြည်ဆိုလို့ရှိရင်လည်း even ဟို Africa ကိုသွားရင်တောင်မှသူ့လုပ်သမားသူခေါ်သွားတာရှိပါတယ်အဲ့တော့မြန်မာနိုင်ငံမှာဟို CSR လို့ခေါ်တယ်ပေါ့เนาะဟိုအားလုံးလည်းသိပါတယ
်
ဒီရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်တယ်ဆိုလို့ရှိရင်ဒီတာဝန်သိရင်းနှီးမြှုပ်နှံမှုတွေလုပ်ဖို့အတွက်ကိုအားလုံးကတွန်းအားပေးနေတာပေါ့အဲ့တော့ဒီ data မှာရှိတဲ့လူတွေအလုပ်ကိုင်ရရှိရေးအတွက်ကဥပမာတရုတ်တို့ Vietnam တို့သူတို့လုပ်သမားတွေသူတို့ခေါ်လာတယ်ဆိုလို့ရှိရင်တော်တော်လေးကိုအခွင့်အရေးဆုံးရှုံးရပါတယ်အ
ဲ
့ဒါကြီးနဲ့ပတ်သက်လို့ဘာတွေပြင်ဆင်ထားတာရှိပါလဲရှင
်ကျွန်တော်တို့အခုဥပဒေအသင်းမှာဘာပါလဲဆိုတော့ဒီမြန်မာနိုင်ငံမှာ foreigner တယောက်က investor လုပ်ရင် unscale labor အလုံးကမြန်မာနိုင်ငံသား compulsory ဖြစ်ကိုဖြစ်ရမယ်ပေါ့နော်ဒါဖြစ်ရမယ် scale labor ကိုသူတို့ခေါ်လာနိုင်တယ်ဒါပေမဲ့ကျွန်တော်တို့က scale labor မှန်ကန်ကြောင်းပေါ့ certify ဖြစ်တဲ့ scale labor ပဲကျွန်တော်တို့ကခွင့်ပြုမယ်ပေါ့နော်ကျွန်တော်ဆိုလို့ဒါ scale labor ပြောပြီးတော့မှသမင်းကျက်လည်းခေါ်လာဟိုအဝတ်ရှော်လည်းခေါ်လာဒီပစီလည်းခေါ်လာလို့တော့ကျွန်တော်မရဘူးပေါ့ဒါမျိုးတွေကကိုယ်နိုင်ငံသားတွေလုပ်လို့ရတယ်ဒါမှမဟုတ် law ထဲမှာကျွန်တော်တို့ကတိတိကျကျပြဌာန်းရတယ် unscale ပေါ့ဒီ technically ဘလို့အပ်တဲ့ကိစ္စမျိုးကနိုင်ငံသားပဲဖြစ်ရမယ် technical law မှာကိစ္စမျိုးမှာကျွန်တော်တို့က foreigner ခေါ်လာခွင့်ပြုတယ်သို့တော်လည်းပဲကျွန်တော်တို့ကဘာလဲဆိုတော့သူက certify ဖြစ်ရမယ်ပေါ့နော်ဟို scale labor ဆိုမှခေါ်ကျင်လူခေါ်လာလူမရဘူးဒါမျိုးလေးကျွန်တော်တို့ကထည့်ပြီးတော့အထူးပြန် rules မှာကျွန်တော်တို့ကအသေးစိတ်ကျွန်တော်ထည့်ထားပါတယ
်
rules ဖွင့်လာတဲ့ခါမှာဒါပို့ပြီးတော့ရှင်းရှင်းလင်းလင်းဟိုဖြစ်သွားမှာ
ဟုတ်ကဲ့ပါအဲ့တော့ဒီမြန်မာပြည်မှာရှိတဲ့ဒီ unskilled labor တွေကို skill labor ဖြစ်လာအောင်တို့အနေနဲ့ဒီသင်တန်းပေးတာတွေလုပ်ငန်းစမ်းဆောင်ရေးမြှင့်တင်တာတွေတော့ထည့်ပြီးရေးဆက်ထားတာရှိပါလား
ကျွန်တော်တို့ပါတယ်ခင်ဗျာမှာကျွန်တော်တို့ကဒီဆိုလိုတာတော့ဟိုဒီ local တွေကိုကျွန်တော်တို့က skill ကောင်းလာအောင်တို့ training တွေပေးတယ်ကျွန်တော်တို့ကဂျန်တဲ့ဒီကျွန်တော်တို့က assistant တွေပေးတယ်ဆိုရင်အဲ့လိုလုပ်တဲ့အတွက်ကိုတို့ကုန်ကြတဲ့ကုန်ကြစည်တွေကိုကျွန်တော်တို့ကtaxable in gamma နေပြီးတော့ကျွန်တော်ဒီတက်လုတ်ခွင့်ပေးတာလေဆိုလိုတာတော့ပေးကိုပေးရမယ်ပေးလို့တယ်လေသူတို့မနစ်နာဘူးเนาะဒါကကျွန်တော်တို့ဘက်ကကျွန်တော်တို့လောမှာလုပ်ပါတယ်တစ်ဖက်ကလည်းကျွန်တော်တို့ပညာရေးဝန်ကြီးဌာနရေနောက်တစ်ခုကစက်မှုဝန်ကြီးဌာနတပေါင်းဆက်ပြီးတော့ပေါ့သူပြင် SME နဲ့ development နဲ့ပတ်သက်ပြီးတော့နိုင်ငံသားတွေ skill ပိုကောင်းလာအောင်ပေါ့လေကျွန်တော်ဒီ skill labor တွေဖြစ်အောင်ပေါ့ဘာကျွန်တော်တို့ကအခုကကျွန်တော်တိုင်းပြည်မှာကျွန်တော်လက်ရှိရှိနေတာဟိုဖွင့်မလင်းပြောတော့ labor intensive ပေါ့เนาะကျွန်တော်တို့ကသွားနေတာကျွန်တော် second step သွားကျင်တာ skill intensive ကိုကျွန်တော်တို့ကသွားကျင်တာပါ labor intensive ကနေ skill intensive ကို move လုပ်ဖို့ကျွန်တော်တို့ပြင်နေပါတယ်ပြင်တာကြောင့်မလို့ကျွန်တော်တို့တစ်ဖက်ကလည်းကိုယ်နိုင်ငံသားတွေ vocational education ပေါ့လေဒီတဝန်ဝန်ကြောင့်ပညာရေးတွေပို့ပြီးတော့ဟိုအကောင့်လာပေါ့ဒါတွေတစ်ဖက်ကလုံးနေဆရာကြီးတွေဝန်ကြီးဌာနတွေကလည်းကျွန်တော်တို့လုပ်နေပါတယ် MNC ဘက်ကတော့ဥပဒေဘက်ကခုနကပြောနိုင်ငံသားတွေကို skill ပို့ကောင်းလာအောင်ဒီ investor တွေကလိုအပ်တဲ့ support တွေပေးဖို့ပေါ့ training တွေပေးဖို့ဒါလည်းကျွန်တော်တို့ rules မှာပါလာပါတယ်
ဒီရေကနေထုတ်လွှင့်ပေးနေတဲ့မြမအရေးစွန်းတွေကအစီအစဉ်တွေကိုတနင်္ဂနွေနေ့ညပိုင်းမှာအစ်စ်နားဆင်နိုင်ပြီးအခုလိုတနင်္လာမနေ့ပိုင်းမှာပြန်လည်ထုတ်လွှင့်ပေးပါရရှင
်။ VOA မြမပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြမစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9:00ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာပါရှင်တနင်္လာနေ့မနက်ဖြန် VOA American တန်ရဲ့2018ခုနှစ်မတ်လ20ရက်မနက်9:00အထိဆက်ပြီးတော့နားဆင်ရမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ32 40နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ဒီဒုတိယပိုင်းအစီအစဉ်တွေထဲမှာတော့မြမပြည်ကပေးစာကန္တာနဲ့အတူဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မှာတော့
ကိုဖီအာနန်ကော်မရှင်ရဲ့အကြံပြုချက်အများစုဟာဒေါ်ဆန်းစုကြည်ကိုတိုင်အကောင့်ထဲပေါ်ဖို့ရည်ရွယ်ထားတဲ့အချက်တွေနဲ့ကိုက်ညီတာတွေ့ရပါတယ်ကြောက်လဲမြန်မြန်ဆန်ဆန်ပဲကြိုးစို့အကောင့်ထဲဖို
့ကော်ဖီအနန်ကော်မရှင်ကအကြံပြုချက်တွေကိုဒေါ်အောင်ဆန်းစုကြည်အကောင့်ထဲပေါ်နိုင်ပါမလားဆိုတဲ့ခေါင်းစဉ်နဲ့သုံးသပ်ချက်ကိုနားဆင်ရမှာပါအဲဒီနောက်ကဘာတလွားကထူးခြားစံပြတဲ့သတင်းအတူထွားတွေကိုလည်းထုတ်လွှင့်ပေးပါအောင်မရှင်ဒီလိုအစီအစဉ်တွေကမှအခုအရင်ဆုံးမအေးတန်နာကျော်ရဲ့မြမပြည်ကပေးစာကဏ္ဍကိုနားဆင်ကြည့်ကြရအောင်ပါရှင်
ပါရှင် VOA ကိုရေးလာတဲ့တောရရှင်ရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာ Wi-Fi Facebook စာမျက်နှာပေါ်မှာရေးလာကြတဲ့တောရရှင်ရဲ့အမှတ်ချက်တွေကိုတော့မြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်နော်။နောက်ပိုင်းမှာတော့နောက်တိုင်းဒေလီတပုတ်နဲ့လည်းဖြောပြေးပေးမှာပါ။မြန်မာတိချစ်တောရရှင်တွေအတွက်လည်းမြန်မာသချင်းလေးတပုတ်ထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်နော်။အခုတော့ VOA အစီအစဉ်တွေကိုနားဆင်ပြီးတော့ကျေးဇူးတင်ပါတယ်လို့ရေးလာကြတဲ့တောရရှင်ရဲ့စာတွေနဲ့အရင်စာချင်ပါတယ်။ကိုကျော်ကျော်ဦးဆိုတဲ့ Facebook ပေါ်ကတောရရှင်ကမင်္ဂလာပေါင်းနဲ့ပြေဝကြပါစေ။VOA Bemis News မိသားစုကိုအထူးကျေးဇူးတင်ပါတယ်။ VOA ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးစိတ်ချမ်းမြေ့ပျော်ရွှင်ပါစေ။ဆုပြုဆုတောင်းပေးလာပါရယ်။ဟုတ်ကဲ့ပါ။ထပ်တူပဲပြန်ပြီးတော့ဆုတောင်းပေးကြပါရယ်နော်။မမအင်းလေးဆိုတဲ့တော်ရရှင်ကတော့အင်းလေးရွှေအင်းတိန်နဲ့မြောင်းစုံဖွဲကုန်းလေကြီးရွာတွေကအမြဲတမ်းနားဆင်အားပေးနေကြပါရယ်။အထူးကျေးဇူးတင်ပါတယ်။ဆုပြုရေးလာပါရယ်ရှင်။ဟုတ်ကဲ့ပါ။အင်းလေးက VOA တော်ရရှင်တွေအားလုံးကိုလည်း VOA အဖွဲ့သားတွေကအထူးကျေးဇူးပါနော်။ပြခဲ့တဲ့သတင်းပတ်တွင် VOA ကတင်ဆက်ပေးခဲ့ပြီးတော့ဒီမြန်မာနိုင်ငံအရေးအတွက်လည်းထူးခြားခဲ့တဲ့သတင်းတချို့နဲ့ပတ်သက်ပြီးတော့သောရရှင်တွေတုံ့ပြန်ရေးသားလာကြတာကိုလည်းဆက်ပြီးတော့ဖော်ပြပေးသွားဖို့ရှိပါတယ်။အခုတော့အရင်သောရရှင်တွေကိုနောက်တိုင်းဒေလီတပုတ်နဲ့ကြားဖြတ်ဖြောပြပေးကြပါရစေ။အခုတစ်ပတ်တော့ American DJ နှစ်ယောက်အဖွဲ့ဖြစ်တဲ့ The Chainsmokers အဖွဲ့ရဲ့ Closer ဆိုတဲ့တချင်းနဲ့ဖြောပြပေးကြတာပါ။ American အဆိုတော် Healthy နဲ့ Chainsmokers အဖွဲ့ DJ နှစ်ယောက်ထဲကတယောက်ဖြစ်တဲ့ Andrew Tucker တို့ပူးပေါင်းပြီးတော့တည်ဆို့ပေးထားပါတယ်။26ဇူလိုင်လကမှထွက်တဲ့ဒီသတင်းက The Chainsmokers အဖွဲ့အတွက်ရော Healthy အတွက်ပါ Billboard Hot 100ဆင်မှာနံပါတ်1ပထမအဦးဆုံးဖြစ်တဲ့သတင်းလည်းဖြစ်တာမလို့သူတို့အတွက်ထူးခြားပါတယ်။နံပါတ်1နေရာကိုသတင်း12ပတ်ကြာဇက်တိုက်ယူထားနိုင်ခဲ့တာပါ။2016အောက်တိုဘာလမှာဒီသတင်းဗီဒီယိုထွက်တော့လေ2019 Grammy ဂီတဆုချီးမြှင့်ပွဲမှာအကောင်းဆုံး Pop 2ဦးတွဲအုပ်စုလိုက်ဖျော်ဖြေမှုဆုအမျိုးအစားအတွက်တစ်ကြိုရွေးခန့်ရတဲ့ဆင်မှာပါခဲ့ပါတယ်။2016အတွက်အကောင်းဆုံး pop day အပုတ်တရာဆင်းမာတဲ့နံပါတ်29ချိတ်တဲ့ closer ဆိုတဲ့သချင်းလေးကိုနားဆင်ကြည့်ပါဦးနော် Hey I'm still just fine before I met you I drink too much and that's an issue but I'm okay Hey you tell your friends it was nice to meet them but I hope I never see them again I know it breaks your heart Moved to the city in a broke down car And 4 years, no calls Now you're looking pretty in a hotel bar And I can't stop No, I can't stop So baby, pull me closer In the backseat of your Rover That I know you can't afford Bite that tattoo on your shoulder The sheets right off the corner of the mattress that you stole from your roommate back in Boulder. We ain't ever getting older.
as good as the day I met you. I forget just why I left you. I was insane. Stay and play that Blink 182 song. That would beat to death in Tucson. Okay.
ကအဖွဲ့တည်ဆိုထားတဲ့ closer ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာတိချစ်တော်ရရှင်တွေအတွက်လည်းနောက်ပိုင်းမှာမြန်မာဒေးလီတပုတ်နဲ့မွေးနေ့မြစ်တာဒီလက်ဆောင်ထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်အခုတော့ပြီးခဲ့တဲ့သတင်းပတ်တွေမှာမြန်မာနိုင်ငံမှာတော်တော်လေးကိုစူးစူးညံ့ညံ့အခုလည်းစူးစူးညံ့ညံ့ဆက်ပြီးတော့ဖြစ်နေစေသတင်းတပုတ်နဲ့ပတ်သက်ပြီးတော့ view ရဲ့ Facebook စာမျက်နှာပေါ်မှာတော်ရရှင်တွေသူရဲ့ထင်မြင်ယူဆချက်တွေတုံ့ပြန်ချက်တွေကိုရေးလာကြတာတွေကိုတော်ရရှင်တွေအားလုံးကိုဝေမျှပေးကြပါတယ်ရှင်။မွန်ပြည်နယ်မှာမော်လမြိုင်နဲ့ချောင်းစုံမြို့နယ်ဆက်သွယ်ထားတဲ့မကြခင်မှာပြီးစီးတော့မဲ့တန်လွင်မြစ်ပေါ်မှာတံတားကိုဗိုလ်ချုပ်အောင်ဆန်းတံတားလို့နာမည်ပေးဖို့အတွက်ပြည်သူ့လွှတ်တော်ကအဆုံးဖြတ်လိုက်ပါတယ်။ဒါကြောင့်မလို့ဝေဖန်တဲ့နေလဲတော်တော်လေးထွက်ပေါ်နေတာပါ။ပြည်သူအစိုးရလိုတက်မှတ်ခံထားရတဲ့ NLD ပါတီဦးဆောင်တဲ့လွှတ်တော်ကြီးအနေနဲ့ဗဟိုချုပ်ကင်မှုမြင့်တက်နေပြီးတော့အာဏာရှင်ဆန်တဲ့လွှတ်တော်တစ်ခုလို့အများကအဝေးပန်းနေတာတွေလည်းကြားနေရပါတယ်ဒီအငင်းပွားမှုနဲ့ပတ်သက်ပြီးတော့ VOA သတင်းရှင်တွေတုံ့ပြန်လာတဲ့စာတွေဖတ်ကြည့်တော့လဲဘက်နှဖက်အမြင်နှမျိုးကွဲနေတာတွေ့ရပါတယ်နော်ဒါကြောင့်မလို့ဒီဘက်နှဖက်လုံးကပြောလာကြတဲ့သတင်းရှင်တွေရဲ့အမြင်တွေကိုအခုဖော်ပြပေးသွားကြမှာတယ်နားဆင်ကြတဲ့သတင်းရှင်တွေလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ကိုပါကိုဆုံးဖြတ်လို့ရအောင်ပါနော်ပထမဆုံးကိုကျော်ကျော်မိုးဆိုတဲ့သောရရှင်ကတော့ဒီတံတားကိုသူဘလို့နာမည်ပေးတင်လဲဆိုတဲ့ထင်တဲ့အကြောင်းကိုရေးလာပါတယ်သူကတော့မွန်ပြည်နယ်ဘက်ကနေပြီးနာမည်ပေးတဲ့တံတားပုံစံနာမည်နဲ့ရေးလာတာဖြစ်ပါတယ
်တန်လွင်တံတားချောင်းဆောင်လို့ပဲပေးတင်ပါတယ်အစားကလေးကစီမံကိန်းလုပ်တာလည်းဒီနာမည်ပါပဲအရင်အစိုးရအကောင့်ထဲပေါ်ပေးခဲ့တာပါအစိုးရစီလက်ထက်မှာဗာစီမံကိန်းမှာအသစ်စတင်အကောင့်ထဲပေါ်နေတာမရှိသေးပါဘူးအရင်အစိုးရလုပ်ခဲ့တာတွေကိုနာမည်ကောင်းဝင်ယူနေတာပဲရှိပါသေးတယ်နာမည်ကောင်းလည်းလိုချင်သေးတယ်မလုပ်တတ်တော့အရှက်ပြင်းပြင်းကွဲတဲ့အဖြစ်မျိုးအခုကြုံနေရတာပါလုံးစရာလုံးနဲ့အရေးချင်းတွေရှိမရှိဆိုတာလွတ်တော်မှာတင်ပြီးတရားရစင်အမည်ပေးဖို့ဆုံးဖြတ်တာသာကြည့်ပါတော့ဒီဆိုရဘာတစ်ခုမှမလုပ်တတ်တာပေါ်လွင်နေပါပြီလွတ်တော်အမတ်ရဲ့အရေးချင်းနဲ့လုံရည်ကရင်ပေါ်လွင်နေပါပြီနောက်ကြုံလာမဲ့ရွေးကောက်ပွဲတိုင်းမှာပါတီကိုမကြည့်ရပဲလူပုဂ္ဂိုလ်တူးချင်းဆန်ရအရေးချင်းတွေကိုကြည့်ပြီးမှမဲပေးကြပါလို့သာတိုက်တွန်းရုံမှာတပါမတက်နိုင်တော့ပါဘူးဗျာ
ဒါကတော့တော်ရရှင်ကိုကျော်ကျော်မိုးတန်လွင်တံတားချောင်းစုံလိုပဲပေးတင်ပါတယ်ဆိုပြီးတော့ဒီကိုကျော်ကျော်မိုးသူ့ရဲ့အမြင်ကိုအခုလိုအချိုးချောင်းနဲ့ရေးလာတာပါအောက်ကျော်ကျော်ဆိုတဲ့သောရရှင်ကတော့သူ့ပြည်နယ်မှာရှိတဲ့သူတံတားသူ့ရဲ့တိုင်းရင်းသားတွေကြိုက်တဲ့နာမည်မှဲ့ဘာဖြစ်လဲဆိုပြီးတော့သူ့ရဲ့အမြင်ကိုအခုလိုရေးလာပါတယ
်ဒီတံတားအမိကိုဒေသခံတိုင်းရင်းသားတွေအကြိုက်လိုက်မှဲ့ပေးလိုက်တော့ရောအစိုးရအတွက်ဘာရီများနစ်နာသွားမှာပါလဲပိုကောင်းလာဖို့ပဲရှိပါတယ်အခုလိုဗိုလ်ချုပ်နာမည်ပေးလိုက်တော့ရောဘာရီများအကောင့်တွေဖြစ်သွားစရာရှိပါသလဲโซยาကပြည်သူမျက်နှာမကြည့်ပဲလှုပ်ချင်ရလှုပ်တယ်အာနာရှင်တွေကြာနေတာပဲစသည့်အဖြစ်မကောင်းမြင်ပြီးတွေးကွဲတာပဲအဖတ်တင်ပါပါဒီလောက်လေးတော့ပညာရှိအမတ်မင်းများတွေးတော်မျှော်မြင်တတ်ဖို့ကောင်းပါတယ်ဗျာ
ဒီသောရရှင်တွေကတော့မွန်ပြည်နယ်မှာရှိတဲ့တံတားမလို့မွန်ပြည်နယ်ကသောရရှင်တွေအကြိုက်မှဲ့စေခြင်းပါတယ်ဆိုတော့ရေးလာကြတာပါသောရရှင်ချစ်ကိုကတော့နာမည်ပြည့်ညက်ကအဓိကမှမဟုတ်တာဆိုတော့သူ့ရဲ့အမြင်ကိုအခုလိုရေးလာပါတယ်ရှင်
ဒါနာမည်ကအရေးမကြီးပါဘူးလူတွေရဲ့စိတ်တသက်အရေးကြီးပါတယ်ဘာလို့လို့ဆန္ဒပြနေမဲ့သူတရားပေါ်ကနေသာခုန်ချလိုက်ကြပါဘိုးချုပ်တရားဆိုတော့လည်းဘာဖြစ်လဲဗျာဟိုအရင်ကဗာနာမည်ပဲပေးပေးလူတိုင်းလက်ခံနေကြတာမဟုတ်လားအခုမှလိုက်ပြီးတော့ကန့်ကွက်နေတာကဘာရီပို့ထူးလာပါသလဲကောင်းအောင်လုပ်တဲ့နေရာမှာကောင်းတယ်လို့နေပေးကြပါအခုတော့ရှေ့ရလည်းမသွားနောက်ကလည်းမလိုက်ကနန်းလိုလူစားတွေပါဗျာကန့်ကွက်ချင်ရင်အခုအစိုးရဘာမကောင်းတာလုပ်လဲသိကျင်ပါတယ်မြင်ကျင်ပါတယ်ခင်ဗျားတို့ကောင်းကတေးသေးလေးနားမလဲပဲတက်ရောက်သွားတော့မလုပ်ကြပါနဲ့အခုဗိုလ်ချုပ်နာမည်ပေးတယ်ဆိုတာလဲနောင်လာနောင်သားတွေကိုသိစေခြင်းနဲ့အတိတ်ပဲလေးရှိမယ်ဆိုတာတော့ခင်ဗျားတို့သိစေခြင်းပါတယ်ဘာမှမဟုတ်တဲ့ကိစ္စအတွက်ကိုယ့်လူမျိုးချင်းချင်းသွေးမကွဲကြပါနဲ့ဗျာ
ချစ်ကိုဆိုတဲ့သောရရှင်ကနာမည်ကအရေးမကြီးပါဘူးဆိုပြီးတော့ရေးလာတဲ့အချိန်မှာဒီဝင်းခိုင်ဆိုတဲ့သောရရှင်ကလည်းသူ့လိုခက်ဆင်ဆင်ပဲတရားနာမည်ဆိုတာထက်လက်ရှိအာဏာရ NLD အစိုးရကိုအတိုက်ခံလုပ်ချင်တဲ့သူတွေဒီကိစ္စကိုပို့ပြီးတော့ကြီးထွားအောင်လုပ်တာပါဆိုပြီးတော့သူ့ရဲ့အမြင်ကိုအခုလိုရေးလာပါတယ
်တရားအမိထက်တရားကြီးဖြစ်ပေါ်လာတာကဒေသခံတွေအတွက်ပြည်သူတွေအတွက်အကျိုးမြတ်ပါ NLD အစိုးရဘာလို့လို့အတိုက်ခံပါတီအနေနဲ့သူစီယုံလို့ရတဲ့အင်အားနဲ့တိုက်နေမှာပါဝန်ထမ်းစရာတခုကဘာပဲလုပ်လို့အစိုးရမြင်နေကြတဲ့စိတ်ဓာတ်တွေပါစနာပြအတိုက်ခံလုံးမဲ့သူတွေကိုအကြံကောင်းလေးတစ်ခုပေးကြပါမယ်။ သရာမီကိုမကြိုက်သောသူများအစိုးရတိစောက်ထားတဲ့သရာပေါ်ကနေပြီးတော့ဖြတ်တန်းသွာလာမှုမလုပ်ဘဲနဲ့ညီညာစွာဆန္ဒပြကြပါလားကျွန်တော်ကတော့ကိုမကြိုက်တာဆိုရှင်မျိုးလုံးရှေ့မြင်နိုင်တဲ့အရာကိုတော့မှမကြည့်ချင်မမြင်ချင်ပါဘူးကဲသဘောပါလို့ရှင်သရာမီမကြိုက်သူများတူးချင်းစီစီးရင်လှုပ်ပြီးတော့ရင်သရာပေါ်ကနေပြီးတော့လုံးဝဖြတ်တန်းသွာလာမှုမလုပ်ပါဘူးဆိုပြီးတော့ဒီမိုကရေစီဆန်စွာကိုပိုင်လွတ်လပ်ခွင့်တွေကိုပြသကြပ
ါတန်းကျော်အောင်လို့ဆိုတဲ့သောရရှင်ကတော့ဒီအငင်းပွားမှုကနေကြီးတဲ့ကြီးပြီးတော့တိုင်းသားစီလုံးညီညွတ်မှုအထိပါထိခိုက်နိုင်ပါတယ်ဆိုပြီးတော့အခုလိုသတိပေးလာပါတယ်ရှင်
။ကျုပ်အမြင်ကတော့ဒေသခံတွေနဲ့ညီနိုင်စေခြင်းနဲ့ဗိုလ်ချုပ်အောင်ဆန်းရဲ့ policy နဲ့စောက်ထားခဲ့ရင်ဗိုလ်ချုပ်နဲ့ပတ်သက်တဲ့အကြောင်းတိုက်ဆိုင်မှုလေးတွေရှိခဲ့ရင်ဗိုလ်ချုပ်အောင်ဆန်းတရားလိုပေးခဲ့ရင်ညင်းစရာအကြောင်းမရှိနိုင်ပါဘူး။အခုခေတ်မှာဒီစောက်ထားတာဖြစ်တဲ့အတွက်တန်လွင်ကိုဖြတ်လို့တန်လွင်တရားချစ်ကြည်ရေးဖြစ်စေနိုင်လို့ချစ်ကြည်ရေးတရားလိုအမည်ပေးမယ်ဆိုရင်ပို့ပြီးတော့လည်းတင့်တော်မယ်ထင်ပါတယ်။တဖက်ကလည်းကြည့်ပြန်မယ်ဆိုရင်ဗိုလ်ချုပ်တို့ BIA တပ်တွေမော်လမြိုင်ကိုသိမ့်ပြီးလွတ်လပ်ရေးကြေညာပေးဖို့ဂျပန်ကိုတောင်းဆိုခဲ့ဘူးတဲ့။တပိုင်းတရားနေရာဖြစ်ခဲ့ဘူးတဲ့အတွက်လည်းစဉ်းစားပေးသေးကြပါလေ။တိုင်းရင်းသားစီလုံးညင်ညွတ်မှုဆိုတာကဘိုးကပဲတခြားတိုင်းရင်းသားတွေရဲ့သဘောဆန္ဒတွေကိုလိုက်လျောစေချင်တာတဲ့။တိုင်းရင်းသားတွေဘက်ကလည်းဘိုးကလေးစားဂုဏ်ယူရတဲ့အရာလေးတွေကိုတောင်းမှလိုက်လျောညီထွေမှုမပေးချင်ကြပဲ၊ကွဲပြားခြားနောက်ခြေလှမ်းတွေလုပ်နေတာမျိုးမဖြစ်စေချင်ပါဘူး။ဘိုးချုပ်ကိုညင်းလိုက်တာမေစုကိုရောဗမာလူမျိုးတွေကိုပါညင်းပယ်လိုက်တာနဲ့တူနိုင်ပါတယ်ဒီလိုပဲဘိုးချုပ်ရဲ့ဂျိုးပန်းမှုတွေကလည်းဗမာလူမျိုးတွေအတွက်ကြီးမဟုတ်ခဲ့သလိုအားလုံးနဲ့သက်ဆိုင်အောင်ဘိုးချုပ်ကပြောတဲ့အတိုင်းလုပ်ပေးခဲ့ဘူးတဲ့အတွက်ဘိုးချုပ်ကိုအားလုံးအသိအမှတ်ပြုပေးသင့်ပါတယ်အခုလိုဆန္ဒပြကန့်ကွက်မှုတွေတကယ်လို့တခြားဒေသအထိကူးစက်သွားခဲ့ရင်တိုင်းရင်းသားစီလုံးညီညွတ်မှုတွေအတွက်ထိခိုက်လာနိုင်တယ်လို့မြင်ပါတယ်
ဒါကတော့မွန်ပြည်နယ်ကတတားပေါ်မှာဒီနာမည်ပေးတဲ့ကိစ္စအလွတ်တော်မှာမဲခွဲဆုံးဖြတ်ပြီးတော့အခုဝေဖန်မှုတွေတော်တော်များများအရာဆိုရင်တော့ကြီးတဲ့ကြီးလာပြီဖြစ်တယ်ဆိုတော့တတားနာမည်ကိစ္စနဲ့ပတ်သက်ပြီးတော့သောရရှင်တွေသူရဲ့အမြင်တွေကိုရေးလာကြတာပါဒီသောရရှင်တွေကနမူနာနည်းနည်းလေးပဲဖော်ပြပေးတာဖြစ်ပါတယ်ကျမတို့သောရရှင်တွေဟိုတနေ့ညစနေညဓာတ်ရဲလေးလိုင်းအစီအစဉ်မှာလည်းဒီကိစ္စကိုတော်တော်လေးပါဝင်ပြီးတော့ဆွေးနွေးခဲ့ကြပါတယ် Facebook အစာမျက်နှာပေါ်မှာလည်းတော်တော်လေးမှတ်ချက်စကားတွေစိတ်ပါဝင်စားစွာနဲ့လိုက်ပြီးတော့ဝင်ဆွေးနွေးရေးလာကြတာတွေ့ရပါတယ်နော်သောရရှင်ကြီးရဲ့အစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်။မြန်မာတိချစ်သောရရှင်တွေအတွက်လည်းမြန်မာသချင်းလေးတစ်ပုဒ်နဲ့ဆက်ပြီးတော့ဖြောပြပေးသွားဖို့ရှိပါတယ်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတေးလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American သံမြန်မာပိုင်းအစီအစဉ်လို့လိမ့်လို့ပြီးစာရိတ်တက်အမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင်လည်း bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bambis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သရရှင်နေစီကပြောစရာရှိရာတွေကိုနားထောင်ပြီးဖို့စောင့်မျှော်ကြိုဆိုနေပါတယ်နော်။အခုတော့မြန်မာတိချစ်သရရှင်နေအတွက်မြန်မာသချင်းလေးတစ်ပုဒ် VOA ကနေတိလက်ဆောင်ပေးခြင်းပါတယ်ရှင်။နေနေတီးဆိုထားတဲ့ main ခလေးအချစ်ပါဆိုတဲ့သချင်းကိုသရရှင်နေအားလုံးနှစ်ချိုက်ခံစားနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါအောင်နော်။So just show us what we planned.
သိဆိုထားတဲ့ main clip အချက်ဆိုတဲ့သတင်းဖြစ်ပါတယ်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နေအလုံးရှင်လန်းချမ်းမြေ့ကြပါစေရှင
season တက်ဆက်ပင်နေတဲ့မြန်မာပြည်ကပေးစာကဏ္ဍကိုတနင်္ဂနွေနေ့ညနဲ့အခုလိုတနင်္လာမနေ့ပိုင်းတွေမှာပုံမှန်နားဆင်နိုင်ကြပါလိမ့်ရှင်။အခုဆက်ပြီးတော့နားဆင်ရမှာကတော့ဥစီသူအောင်မြင့်ရဲ့ပြည်တွင်သတင်းတုံ့တက်ချက်ပါ။ Coffee Annan Commission အကြံပြုချက်တွေကိုဒေါ်အောင်ဆန်းစုကြည်အကောင့်ထဲပေါ်နိုင်ပါမလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်မှာဆွေးနွေးတင်ပြမှာပါ။မတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါလိမ့်ရှင်။
ပြီးခဲ့တဲ့မတ်လ16ရက်နေ့ကကုလသမဂ္ဂအထွေထွေတွင်းမှုချုပ်ဟောင်းမစ္စတာကိုဖီအာနန်ခေါင်းဆောင်နဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဟာကြားဖြတ်စီရင်ခံစာတစ်စောင်ထုတ်ပြန်ခဲ့ပြီးသတင်းစာရှင်းလင်းပွဲကိုပါတပြိုင်နက်တည်းပြုလုပ်ခဲ့ပါတယ်။သတင်းစာရှင်းလင်းပွဲမှာကော်မရှင်တာဝန်ရှိသူတွေရဲ့ဖြေကြားချက်အရဒီကြားဖြတ်စီရင်ခံစာကိုအစိုးရတမတော်အပါအဝင်အခြားအဖွဲ့စည်းတော်တော်များများကိုကြိုတင်ပေးပို့ထားပြီးဖြစ်ကြောင်းလည်းသိရပါတယ်။စီရင်ခံစာထုတ်ပြန်ပြီးချင်းမြန်မြန်ဆန်ဆန်ထွက်ပေါ်လာတာကတော့နိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဌာနကနေအစီရင်ခံစာကိုကြိုဆိုတဲ့အကြောင်းသတင်းထုတ်ပြန်ချက်ပါထုတ်ပြန်ချက်ထဲမှာကော်မရှင်ရဲ့အကြံပြုတင်ပြချက်အများအပြားကိုအချိန်မဆိုင်ပဲထိထိရောက်အောင်ထည့်ဖော်သွားမယ်ဆိုတဲ့အကြောင်းလည်းပါရှိပါတယ်ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့ကြားဖြတ်အစီရင်ခံစာထဲမှာဘလို့အချက်လက်တွေပါသလဲဒါတွေကိုအစိုးရကနေအအောင်မြင်မြင်အောင်ထည့်ဖော်နိုင်ပါမလားဆိုတာဆွေးနွေးတင်ပြသွားပါမယ
်အကြံပေးကော်မရှင်ရဲ့ကြားဖြတ်အစီရင်ခံစာထဲမှာအကြံပြုချက်အချက်30ပါဝင်ပါတယ်အဲ့ဒီထဲမှာဖော်ပြထားတာတွေကတော့လူသားချင်းစာနာထောက်ထားမှုအတွက်ဆောင်ရွက်နေတဲ့အဖွဲ့အစည်းအားလုံးပြဿနာဖြစ်ပွားနေတဲ့ဒေတာတွေအပါအဝင်ဒေတာအားလုံးကိုအကန့်အသတ်မရှိတွားရောက်ခွင့်ပြုတင်တယ်လို့အကြံပြုထားပါတယ်ဒီအချက်ကတော့အစိုးရအနေနဲ့လက်တွေ့မှာလည်းခွင့်ပြုနေပြီဖြစ်တဲ့အတွက်ဆက်ပြီးဆောင်ရွက်ဖို့မခက်ခဲပါဘူးဒါ့အပြင်ပြည်ရင်းပြည်ပသတင်းဌာနတွေကိုလည်းဒေတာရင်းတွားရောက်သတင်းယူတာခွင့်ပြုတင်တယ်လို့အကြံပြုထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာနေကြားဆောင်ရဲတပ်ဖွဲ့စခန်းတွေကိုဒေတာကန်မွတ်စလင်တွေအကြမ်းဖက်တိုက်ခိုက်မှုအပြီးတပ်မတော်ကနေမြေရှင်းလင်းရေးလုပ်ကိုင်ခြင်းကဆလို့အဲ့ဒီဒေတာတွင်သတင်းယူခွင့်ကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ထားတာဖြစ်ပါတယ်။ဒီလိုလုပ်ကိုင်ခြင်းဟာသတင်းစီးဆင်းမှုပိတ်ဆို့ဟန်တားတာဖြစ်တယ်လို့အစိုးရရဲ့ကောင်းမွန်တဲ့လှုပ်ဆောင်ချက်တွေကိုထိခိုက်ပျက်စီးစေတယ်လို့လည်းကော်မရှင်ကထင်မြင်တဲ့အကြောင်းဖော်ပြထားပါတယ်။လက်ရှိအခြေအနေပြည်ရင်းမီဒီယာသမားတွေအနေနဲ့ဘူးတီတော်မောင်တော်မြို့ပေါ်ရိအထိလွတ်လွတ်လပ်လပ်သတင်းသွားယူလို့ရပေမဲ့ပဋိပက္ခဖြစ်ပွားခဲ့တဲ့ကြေးရွာတွေအထိသွားလာနိုင်ရေးကတော့ကန့်သက်ထားစေပါနိုင်ငံတကာသတင်းဌာနတွေကတော့စစ်တွေကိုကြောပြီးရခိုင်ပြည်နယ်မြောက်ပိုင်းကိုတွားခွင့်မပြုသလိုစစ်တွေအနီးအနားကဒုက္ခသည်စခန်း3-4ခုလောက်ကိုပဲတွားရောက်ခွင့်ပေးထားတဲ့အခြေအနေရှိနေပါတယ်။ဒါပေမဲ့မောင်းတော်တိုက်ခိုက်မှုနောက်ပိုင်းတပ်မတော်ကနေမြေရှင်းလင်းချိန်ပြည်ပမီဒီယာတွေမှာမှန်တဲ့သတင်းတွေရောမှန်မှန်တဲ့လှုပ်ကြံသတင်းတွေပါအများအပြားပေါ်ထွက်လာတဲ့အချိန်မှာတော့ပြည်ကြားရေးဝန်ကြီးဌာနဟာသူတို့ရွေးချယ်ထားတဲ့ပြည်ရင်းပြည်ပသတင်းမီဒီယာသမားတချို့ပဋိပက္ခဖြစ်ပွားခဲ့ရာနေရာတွေကိုခေါ်ပြခဲ့ပါတယ်။နောက်ထပ်သတင်းမီဒီယာတွေကိုဆေလွတ်မယ်လို့ဆိုပေမဲ့ဒီကနေ့တက်တီသွားခွင့်ပြုတာမတွေ့ရသေးပါဘူး
။ဘယ်လိုပဲဖြစ်ဖြစ်တကယ်ကိုအန္တရာယ်ရှိနိုင်တဲ့နေရာတွေမဟုတ်ရင်အစိုးရဟာရခိုင်ပြည်နယ်တဝန်းပြည်ရင်းပြည်ပသတင်းမီဒီယာတွေကိုသွားရောက်သတင်းရယူခွင့်ပြုသင့်ပါတယ်။ဒါပေမဲ့အဲ့ဒီလိုလှုပ်လိုက်ရင်ရခိုင်ပြည်နယ်ထဲမှာတကယ်ဖြစ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုသက်သေအထောက်အထားတွေနဲ့တကွနိုင်ငံတကာသတင်းစာမျက်နှာတွေမှာကြေကြေပြတ်ပြတ်ပေါ်ထွက်လာလေဦးမလားဒီကနေ့တစ်ဆင့်နိုင်ငံတကာဖိအားတွေတိုးတက်ထက်တိုးလာလေမလားစိုးရင်စိတ်ရှိကောင်းရှိနိုင်တာမို့အကန့်အသတ်နဲ့သတင်းရယူခွင့်လောက်ပဲခွင့်ပြုလာလိမ့်မယ်လို့ယူဆရပါတယ်ကြားဖြတ်စီရင်ခံစာမှာပါတဲ့အကြံပြုချက်တစ်ခုကတော့ဒုက္ခသည်စခန်းတွေမှာရောက်နေသူတွေကိုပြန်လည်နေရာချထားပေးနိုင်ရင်ဖြစ်ပါတယ်တကယ်တော့ရခိုင်ပြည်နယ်မှာ2012ခုနှစ် ဘာသာရေးလူမျိုးရေးဆန်တဲ့အကြမ်းဖက်မှုမဖြစ်ပွားသေးစဉ်အချိန်တုန်းကအဲ့ဒီစခန်းတွေရှိခဲ့တာမဟုတ်ပါဘူးအကြမ်းဖက်မှုတွေဖြစ်ပွားပြီးနောက်ပိုင်းစခန်းတွေအများကြီးပေါ်ပေါက်လာပြီးအများစုကတော့မွတ်စလင်မိသားစုတွေဖြစ်ကြပါတယ်အခု၄နှစ်ကျော်၅နှစ်ဝန်းကျင်ရောက်လာချိန်ထိအဲ့ဒီလူတွေသူတို့နေအိမ်တွေရှိရာသူတို့မပြောင်းနိုင်ကြသေးပါဘူးဒီချက်ကြောင့်ပဲရခိုင်ပြည်နယ်ကမွတ်စလင်တွေကိုလူမျိုးတုံးတတ်ဖြတ်ဖို့ပထမအဆင့်အနေနဲ့စခန်းတွေမှာအကျယ်ကျုပ်သဘောစုစည်းထားတာဖြစ်တယ်ဆိုပြီးနိုင်ငံတကာအသိုင်းအဝိုင်းကနေမြန်မာအစိုးရကိုဆွတ်ဆွဲခဲ့တာဖြစ်ပါတယ်
ဘလိုပဲဖြစ်ဖြစ်ဒီလူတွေကိုအကြမ်းဖက်မှုတွေဖြစ်ပွားခဲ့တဲ့အချိန်မတိုင်ခင်အခြေအနေပြန်ရောက်အောင်ဒုက္ခသည်စခန်းတွေကနေထုတ်ပြီးပြန်လည်နေရာချထားပေးရမှာဖြစ်ပေမဲ့တက်မတော်ခေါင်းဆောင်တွေနဲ့ရခိုင်တိုင်းသားခေါင်းဆောင်တွေကတော့သဘောတူဖို့တိတ်မလွယ်ကူပါဘူးသူတို့တွေသဘောထားကတော့အဲ့ဒီလူတွေကို1982ခုနှစ်နိုင်ငံသားဥပဒေနဲ့တိတိကျကျစစ်နိုင်ငံသားမဖြစ်နိုင်ဘူးဆိုရင်ဒီအတိုင်းစခန်းထဲမှာပဲထားအခြားနိုင်ငံတွေကလက်ခံရင်အဲ့ဒီနိုင်ငံတွေစီပို့ပြေးဆိုတဲ့သဘောထားမျိုးကင်ဆယ်ထားကြလို့ပါပဲ။ဒါကြောင့်အဲ့ဒီအကြံပြုချက်ကိုအစိုးရကခက်ခက်ခဲခဲအကောင့်ထဲပေါ်ရမှာဖြစ်ပါတယ်။နောက်ထပ်အရေးကြီးအကြံပြုချက်ကတော့အဲ့ဒီဒေသကလူတွေအထူးသဖြင့်မွတ်စလင်တွေကိုနိုင်ငံသားအဖြစ်အတိအမှတ်ပြုပေးရေးတိကျရှင်းလင်းတဲ့မဟာဗျူဟာနဲ့လုပ်ငန်းစဉ်အကောင့်ထဲပေါ်မဲ့အချိန်ကာလသတ်မှတ်တင်တယ်လို့ဆိုပါတယ်။ဒါပေမဲ့ကော်မရှင်ဟာမွတ်စလင်တွေကိုဘလို့ဥပဒေနဲ့နိုင်ငံသားစီစီရမလဲ1982နိုင်ငံသားဥပဒေကိုပြင်ဆင်ဖို့လိုမလားဆိုတာတွေကိုတော့အကြံပေးမထားပါဘူးဒီကိစ္စအကောင့်ထဲပေါ်တာဟာအစိုးရအတွက်အခက်ခဲဆုံးပြဿနာကြီးဖြစ်နိုင်ပါတယ်အကြောင်းကတော့1982ခုနှစ်မြန်မာနိုင်ငံသားဥပဒေနဲ့သာတိတိကျကျစီစစ်လိုက်ရင်အဲ့ဒီဒေသကမွတ်စလင်အားလုံးနှိပါလောက်နိုင်ငံသားဖြစ်ဖို့မလွယ်ကူသလိုဥပဒေအရနိုင်ငံသားမဖြစ်ခဲ့ရင်အခြားအဆင့်တန်းတစ်ခုခုတတ်မှတ်ပေးလို့လည်းမရနိုင်တဲ့ပြဿနာပါ1982ခုနှစ်မြန်မာနိုင်ငံသားဥပဒေမှာဧည့်နိုင်ငံသားနိုင်ငံသားပြုဝင်ရသူစတဲ့အဆင့်တန်းစကလုံးတွေပါပြီးမြဲဒါရီဟာအရင်1948ခုနှစ်ဥပဒေဟောင်းအရာတတ်မှတ်ထားပြီးသားလူတွေလောက်ပဲအကျုံးဝင်တာမျိုးဖြစ်နေလို့ပါလက်ရှိဘာအထောက်ထားမှမရှိသူတွေကိုစီစစ်မယ်ဆိုရင်နိုင်ငံသားဖြစ်ရင်ဖြစ်မဖြစ်ရင်နိုင်ငံသားသားပဲဖြစ်ဖို့ရှိပါတယ်။ဒါကြောင့်ဒေါအောင်ဆန်းစုကြည်ဟာဒီအကြံပြုချက်ကိုခက်ခက်ခဲခဲအကောင့်ထဲပေါ်ရမှာဖြစ်ပြီးအချိန်လဲကြာမြင့်နိုင်ပါတယ်
။အားလုံးကိုခြုံငုံတုံသက်ကြည့်လိုက်ရင်ကိုဖီအာနန်ကော်မရှင်ရဲ့အကြံပြုချက်အများစုဟာဒေါအောင်ဆန်းစုကြည်ကိုယ်တိုင်အကောင့်ထဲပေါ်ဖို့ရည်ရွယ်ထားတဲ့အချက်တွေနဲ့ကိုက်ညီတာတွေ့ရပါတယ်။ဒါကြောင့်လည်းမြန်မြန်ဆန်ဆန်ပဲကြိုးဆိုအကောင့်ထဲပေါ်မဲ့အကြောင်းသတင်းထုတ်ပြန်လိုက်တာပါ။ဒါပေမဲ့ဒီအကြံပြုချက်တွေကိုလက်မခံကန့်ကွက်တဲ့အကြောင်းထုတ်ပြန်ကြေညာမဲ့အဖွဲ့အစည်းတွေပါတီတွေပေါ်ထွက်လာနိုင်သေးသလိုအကြံပြုချက်တွေကိုတကယ်လက်တွေ့အကောင့်ထဲဖော်ရမှလည်းအယူဆသဘောထားချင်းမကန့်ညီသူတွေအဖွဲ့အစည်းတွေရဲ့တုံ့ပြန်ဆန့်ကျင်မှုကိုလည်းခံရမှာသေချာပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
ဥစေတူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုတနင်္ဂနွေနေ့ညနဲ့တနင်္လာမနက်ပိုင်းတွေမှာပုံမှန်နားဆင်နိုင်ကြပါတယ်။အခုနောက်ဆုံးကြံနေသေးတဲ့ကမ္ဘာတလွှားထူးခြားစံပြသတင်းလွှာတွေကိုတော့ကိုငင်းချမ်းနဲ့မက်ခင်ဖြူထွေတို့ကတင်ဆက်ထားပါရရှင်။
ရေအောက်မှာကစားရတဲ့ဟော်ကီကစားနည်းကိုဟောင်ကောင်မှာစတင်လေ့ကျင့်နေပြီဖြစ်ပါတယ်။1950ပြည့်နှစ်တွေတုန်းကဗြိတိရှ်ရေငုပ်သမားတွေစတီထွင်စတင်ကစားခဲ့တာဖြစ်ပြီးတော့တသင်းမှာ6ယောက်ပါဝင်တာဖြစ်ပါတယ်။ရေအောက်မှာပလတ်စတစ်ဒိုးပြားလေးလေးကြီးကိုဒုတ်တိုလေးနဲ့ရွှေ့ပြီးပြိုင်ဘက်အသင်းရဲ့ဂိုးစီးတဲ့ကိုရောက်အောင်သွင်းရတာဖြစ်ပါတယ်။ပါဝင်ရှင်ပြိုင်သူတွေဟာရေငုပ်ပစ္စည်းတွေဖြစ်တဲ့ snorkel ရေရက်နဲ့ nadget တို့အပြင်လက်အိတ်တွေကိုလည်းဝတ်ဆင်ထားပါတယ်။ရေအောက်ဟော်ကီကစားနည်းကိုကနေဒါ၊ဩစတြေးလျနဲ့တောင်အာဖရိကနိုင်ငံတွေမှာနှစ်နှစ်ကြိုက်ကြိုက်ကစားသူတွေရှိပြီးအခုနှစ်ပိုင်းတွေအတွင်းမှာအာရှနိုင်ငံတွေဖြစ်တဲ့တရုတ်၊မလေးရှားနဲ့ဟောင်ကောင်တို့မှာခေတ်စားလာတာဖြစ်ပါတယ်။လက်ရှိဟောင်ကောင်အသင်းမှာတော့ကစားသူ25ဦးရှိပြီးတော့နေရာပေါင်းစုံကလူပေါင်းစုံပါဝင်ပါတယ်။ပြီးခဲ့တဲ့နှစ်ကတရုတ်နိုင်ငံမှာမျိုးကြီး17မျိုးပါဝင်တဲ့တရုတ်ဖလားရေအောက်ဟော်ကီပြိုင်ပွဲကိုကျင်းပခဲ့ပြီးဟောင်ကောင်အသင်းကတတိယနေရာရခဲ့ပါတယ်။ဒီနှစ်မှာတော့ပထမနေရာပိုဆွဲဖို့မျှော်မှန်းထားပါတယ်ခင်ဗျာ။
မိုးလုံလေလုံဖန်ပေါင်းကြောင်ဝမ်းကြီးထဲမှာပိုလန်သူမာယာကူရှင်စကာတယောက်အလှပြလေးုံစီးနီးကိုလေ့ကျင့်နေပါဗျ။ဘဲလေးကပြသလိုအကနီးတွေနဲ့ဂျွန်းပါလှူရှောင်းမှုတွေကိုပေါက်ဆက်ပြီးတော့လေ့ကျင့်နေတာပါ။ရေခဲပြင်စကိတ်စီးသလိုလေဟုန်စီးပြီးတော့ခန္ဓာကိုယ်ကိုလှည့်ပြတာကလည်းရင်သက်ရှူမောစေရပါ။သူ့ရဲ့2မိနစ်ကြာကပြဖြောပြမှုကိုဖန်ပေါင်းကြောင်ဘေးကနေကြည့်နေကြတဲ့ပရိသတ်ကလည်းလက်ခုပ်တီးပြီးတော့အားပေးကြပါဗျ။ အသက်18နှစ်ပဲရှိသေးတဲ့ပိုလန်အထက်တန်းကျောင်းသူလေးကူရှင်စကာဟာကမ္ဘာထိပ်တန်းအခန်းတွင်လေဟုန်စီးပြသူအယောက်20ထဲမှာတယောက်အပါဝင်ဖြစ်ပါတယ်။ဒီကစားနည်းဟာလေယာဉ်ပေါ်ကခုန်ချပြီးစကိုင်းဒိုင်းလွတ်ရတာထက်စရင်အနည်းငယ်ပိုပြီးတော့အန္တရာယ်ကင်းစေမယ့်နည်းလမ်းကိုရှာနေကြတဲ့သူတွေအတွက်တီထွင်ခဲ့တာဖြစ်ပြီးတော့ပြီးခဲ့တဲ့ဆယ်နှစ်အတွင်းမှာလူကြိုက်များလာတာလည်းဖြစ်ပါတယ်။အမြင့်ပေ66ပေရှိတဲ့ဖန်ပေါင်းကြောင်ထဲမှာလေဟာတစ်နာရီကို186မိုင်နှုန်းနဲ့တိုက်နိုင်ပါတယ်။အပြင်ဘက်ကကြည့်ရင်တော့ဘာမှစိတ်ခွန်အားစိုက်လို့စရာမလိုဘူးလို့ထင်ရပေမဲ့တည်တည်ငြိမ်ငြိမ်နဲ့လိုအပ်တယ်လို့အလှပြဖို့ကပျော့ပြောင်းမှုခွန်အားနဲ့တည်ကြမှုတွေလိုပါတယ်။ကစားနည်းရလည်းအသစ်ဖြစ်တဲ့အတွက်အခုအချိန်မှာတော့သူ့ကိုဘယ်လိုလုပ်ရမလဲဆိုတာသင်ပေးမယ့်လူမရှိသေးဘူးလို့ကူရှင်းစကာကပြောပါတယ်ရှင်။
အိန္ဒိယနိုင်ငံကဒိုးအလိမ်မဲ့ပညာရှင်အစ်မာဒင်ခန်းတယောက်ကဘာကြီးကိုအောင်နိုင်သူလို့ထင်ရောက်ခဲ့ပူပါတယ်။သူဟာတောင်းထဲကထွက်လာတဲ့ဂျိုးကိုလေထဲမှာဘာအကူကြီးမှမပါပဲတဲတဲမမတ်ထောင်စီပြီးတော့အကူလူတယောက်ကိုဂျိုးပေါ်တက်ပြခိုင်းနဲ့ဖျော်ပြမှုကိုနှစ်ပေါင်း22နှစ်ကျော်ကြာအောင်လှုပ်ပြခဲ့ပြီးတဲ့နောက်မှာတော့အခုအချိန်ထိသူ့ပညာကိုအတိအမှတ်ပြုခံရဖို့အတွက်ရုန်းကန်နေရဆဲဖြစ်ပါတယ်။အိန္ဒိယနိုင်ငံကဥပဒေဟောင်းတစ်ခုဖြစ်တဲ့ဘုံဘေတောင်းစားသူများအဥပဒေဟာသူ့လိုမျိုးလမ်းဘေးကဖျော်ဖြေသူတွေကိုဖျော်ဖြေသူတွေလို့မသတ်မှတ်ပဲနဲ့တောင်းစားသူလို့သတ်မှတ်ထားပြီးအရေးယူအပြစ်ပေးမှုတွေလှုံ့ဆော်နေတဲ့အတွက်ဒေါသထွက်နေတာလည်းဖြစ်ပါတယ်။ဒီဥပဒေကြောင့်မွေအလိမ်မဲ့ပြသူတွေ၊ရုပ်သေးပြစားသူတွေ၊ခန်းလိုမျိုးလမ်းဘေးမှာဖျော်ဖြေသူတွေဟာတရားမဝင်တောင်းစားတဲ့သူတွေဖြစ်ကုန်ပြီးရောအများပြည်သူအနှောက်အယှက်ပေးသူတွေအနေနဲ့မောင်းထုတ်ခံနေရတာပါ။အိန္ဒိယရဲ့အားနည်းတဲ့တရားစီရင်ရေးစနစ်နဲ့ရှုပ်ထွေးလာတဲ့ဘီရိုကရက်ရန်နေရာအကြားအခုလိုဥပဒေကိုပြင်ဖို့အတွက်သူဟာဥပဒေရေးရာအကြံပေးတဲ့နေရာတွေကိုလည်းအခုညီတောင်းခံထားပါဗျ။ခန်းရဲ့အဖေဟာမြောက်အလိမ်မဲ့ပြဆားခဲ့သူဖြစ်ပြီးတော့အမေကတော့ကော်ဆောက်ရောင်းဝယ်သူပါ။ခန်းဟာနယူးဒေလီမြို့တော်ရဲ့နာမည်ကြီးလာတဲ့မျက်လှည့်ပညာရှင်တွေနေထိုင်တဲ့ကာပူတီလီစင်ရသားရက်ကွက်မှာကြီးပြင်းခဲ့သူပါ။အိန္ဒိယမှာပတ်စံမရှိရင်အဆက်အသွယ်မကောင်းရင်ဘလောက်ပဲအရေးချင်းရှိရှိဘာမှမဖြစ်နိုင်ပါဘူးလို့ဝမ်းနည်းစွာနဲ့ခန်းကပြောပါတယ်ခင်ဗျာ။
ကဘာတလွှားထူးခြားစံပြသတင်းပတ်စင်ခန္ဓာကိုနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီကနေ့မနေ့ဖက်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မြို့သက်ကကြေညာပေးပါအောင်မယ်ရှင
်မနေ့ကသမရရွေးကောက်ပွဲမှာတိုင်ရင်သတင်းပတ်တွေအတွင်းမှာသမရဟောင်းဘဲရစ်အိုဘားမားကနယူးယောက်ကထရမ့်တာဝါဌာနချုပ်ကတယ်လီဖုန်းတွေကိုဂျားဖြတ်နားထောင်ခဲ့တယ်ဆိုရက်သက်သေမခံလို့နဲ့ပြင်းထန်တဲ့ဆွဆွဲခြင်းနဲ့ပတ်သက်ပြီးအခြေအနေမှန်သိရဖို့အတွက်အဓိကကဏ္ဍမှာရှိနေတဲ့အရာရှိကြီးနှုတ်ရဲ့ကျမ်းစာပွဲကိုဒီကနေ့တနင်္လာနေ့မှာပြုလုပ်မှာဖြစ်ပါတယ်တကယ်လို့ဂျားဖြတ်နားထောင်မှုတကယ်ဖြစ်ခဲ့တဲ့ဆိုရင် FBI ထောက်လှမ်းရေးအကြီးအကဲ James Comey နဲ့ NSA အမျိုးသားလုံခြုံရေးဌာနအကြီးအကဲရဲတပ်ဗိုလ်ချုပ်ကြီး Michael Rogers တို့နှစ်ဦးစလုံးတည်မှာဖြစ်ပြီးသူတို့နှစ်ဦးစလုံးဟာတနင်္လာနေ့မှာအောက်လွတ်တော်စုံစမ်းရေးကော်မတီရှေ့မှောက်ထွက်ဆိုရမှာဖြစ်ပါတယ်အမေရိကန်နိုင်ငံကြီးဝန်ကြီး Rex Tillerson ရဲ့အာရှသုံးနိုင်ငံခီးစဉ်အဆုံးသတ်သွားပါပြီ။တနင်္ဂနွေနေ့ကဝင်းဟင်းမြစ်ထိုးပေါက်နိုင်တဲ့ rocket ဒုံးကြီးဆန်းသက်ပစ်လွတ်မှုတွေလုပ်ခဲ့တဲ့မြောက်ကိုရီးယားအရေးနဲ့ပတ်သက်ပြီးအမေရိကန်ရောတရုတ်ကပါအရေးကြီးကင်တွယ်ရမယ်ဆိုတာသိကြတယ်လို့လည်းဝန်ကြီး Tillerson ကပြောပါတယ်။ဖိလစ်ပိုင်သမ္မတ Rodrigo Duterte ဟာတနင်္ဂနွေနေ့မှာမြန်မာနိုင်ငံကိုရောက်လာပါပြီ။ဖိလစ်ပိုင်မြန်မာနှစ်နိုင်ငံလက်တွဲလှုပ်ဆောင်မှုတွေကနေနှစ်နိုင်ငံကြားခိုင်မာတဲ့ပူးပေါင်းဆောင်မှုအခြေခံရအောင်တည်ဆောက်မှာဖြစ်ကြောင်းမြန်မာနိုင်ငံကိုမထွက်ခွာခင်ဖိလစ်ပိုင်နိုင်ငံဒါဗိုနိုင်ငံတကာလေဆိပ်မှာဖိလစ်ပိုင်သမ္မတကပြောကြားခဲ့တာဖြစ်ပါတယ်။တနင်္လာနေ့အစောပိုင်းကဘင်္ဂလားဒေ့ရှ်နိုင်ငံစိတ်ကမ်းမြို့ဖြစ်တဲ့စစ်တကောင်းကိုတည်ဆောင်လာတဲ့ရာဘစိတ်ကြော်စီပေါင်း6,000 ကို RAB Bangladesh ရာဇဝတ်မှုနှိမ်နည်းအထူးတပ်ဖွဲ့ကနေတင်စီရမိခဲ့ပါတယ်။တန်တရာရှိသူထဲမှာတော့မြန်မာနိုင်ငံသား6ဦးပါဝင်စုစုပေါင်း10ဦးကိုဖမ်းဆီးထားပါတယ်
။မလ20ရက်နေ့တနင်္လာနေ့မနေ့ဖက် VOA American တန်ရဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာသွားတာပါ။ဒီမနေ့အစည်းအဝေးထုတ်လို့ရမှုကမတ်အင်ဂျင်နီယာဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်။တနင်္လာနေ့ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစည်းအဝေးတွေကိုတော့လိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America,
Washington.